Welcome to the Voice of America in Burmese.
မင်္ဂလာနေ့ချမ်းဖြစ်ကြပါစေခင်ဗျာ။ VOA American နဲ့2019ခုနှစ်အောက်တိုဘာလ25ရက်ဗုဒ္ဓနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းကီလိုမီတာ24.25 32.50 နဲ့လိုင်းလတ်190တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဘော်ပြည်ထောင်ဝေဖန်ခဲ့တဲ့ Republican ထက်တော်မှ2ယောက်ဟာနိုင်ဖို့အခွင့်အလမ်းမရှိလို့သာနောက်တစ်ချိန်ရွေးကောက်ပွဲမဝင်တာလို့ပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလူခွေချူပမှုတွေမှာတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားတဲ့မြန်မာစစ်တပ်ဘော်ပြစ်မှတ်ထားရေးယူတက္ကမှုတွေချမှတ်မဲ့အကြောင်းနိုင်ငံခြားရေးဌာနကပြောလိုက်ပါတယ်။ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူညင်ညာပြသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်မြေပုံမြို့နယ်ကမွတ်စလင်တို့ကတဲ့စခန်းတစ်ခုကိုတွားရောက်ကြတဲ့အကူအညီပေးရေးအဖွဲ့ကိုဒေသခံတွေကဝိုင်းဝန်းတားမြစ်ခဲ့ကြပါလေ
။ဝင်တဲ့ချိန်မှာဒီမြို့ကသူတို့ NGO ဖွဲ့ဝင်တွေကယုံကြည်မှုအားနည်းနေတည်တဲ့အတွက်ကြောင့်ဒါလက်မခံတာပေါ့။အဲသူတို့ကတော့ဒီကံမတော်ဘူးပဲတားတာပါ
။ဒီအကြောင်းသတင်းတွေအပြီးမှာတင်ဆက်ဖို့ရှိပါတယ်။တခါရခိုင်မြောက်ပိုင်းဒေသရင်းညာဒုက္ခတဲ့အရေးနဲ့ပတ်သက်ဆက်ဆက်နေတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ဆက်သွားမှာဖြစ်တယ်လို့ NCA အဖြစ်ရစာချုပ်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေတဲမှာတော့လူလူကျမကြီးနဲ့ဦးကျော်စံသားရဲ့မြန်မာပြည်သုံးသက်ချက်အားကစားကဏ္ဍတွေကိုတင်ပြအောင်မှာပါအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတရဲ့ဆောင်ရွက်ချက်တွေပေါ်အပြင်းထန်ဝေဖန်ခဲ့ကြတဲ့ Republican Party ထက်လွတ်တော်အမတ်နှစ်ဦးနောက်ကျင်ပြန်ရွေးမခံမှုဆုံးဖြတ်ခဲ့တာနိုင်မို့ခွင့်လန်းလုံးဝမရှိလို့သာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်Arizona ပြည်နယ်ထက်လွတ်တော်မှ Jeff Flake နဲ့ Tennessee ပြည်နယ်ထက်လွတ်တော်မှ Bob Corker နှစ်ဦးစလုံးဟာနိုင်ငံရေးအရာအထင်အားနေသူတွေဖြစ်တဲ့အကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုလိုက်တာပါ ဝေဖန်သူထက်လွတ်တော်အမတ်နှစ်ယောက်မပါပဲထက်လွတ်တော်မှာလူများစုဖြစ်တဲ့ Republican ကိုယ်စားလှယ်နဲ့မနေ့တုန်းကလွတ်တော်မှာတွေ့ဆုံမှုကတော့ကျေနပ်အားရစရာကောင်းကြောင်းလဲပြောဆိုသွားပါတယ်ထက်လွတ်တော်မှ Flake က Arizona ပြည်နယ်မှာထောက်ခံမှု18ရာခိုင်နှုန်းသာရရှိထားကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့တာပါ American သမိုင်းမှာအကြီးမားဆုံးခွန်ရှော့ချမယ်သမ္မတရဲ့အစီအစဉ်နဲ့ပတ်သက်လို့ Republican ကိုယ်စားလှယ်ကြိုးစားပန်းစားဆောင်ရနေတာတွေ့ရတယ်လို့ထောက်ခံမှုတွေအကြီးကျယ်ရရှိထားကြောင်းလဲသမ္မတကပြောပါတယ်ထက်လွတ်တော်မှ Flake ကတော့2018နိုဝင်ဘာမှာကျင်းပမဲ့ရွေးကောက်ပွဲမှာနောက်ထပ်6နှစ်တန်းအတွက်ပြန်ရွေးခံမှာမဟုတ်ကြောင်းလွတ်တော်မှာမနေတော့ကပဲကြေညာခဲ့တယ်လို့သမ္မတထွန့်ရဲ့ဆောင်ရွက်ချက်တွေပေါ်မှာလည်းအပြင်းထန်ဝေဖန်ခဲ့တာပါထက်လွတ်တော်မှကော့ကာနဲ့သမ္မတတော်နဲ့ထွန့်တို့ကမနေတော့က Twitter လူမှုကွန်ရက်မှာအပြန်အလှန်ဝေဖန်ခဲ့ကြပြီးနိုင်ငံရေးအကြံမှာပဲထက်လွတ်တော်မှ Flake ရဲ့ပြင်းထန်တဲ့ဝေဖန်မှုတွေဖတ်ပေါ်လာတာလည်းဖြစ်ပါတယ်နောက်တစ်ချိန်ထပ်မံရွေးမခံမှုဆုံးဖြတ်ထားတဲ့ထက်လွတ်တော်မှကော့ကာကတော့သမ္မတထွန့်ရဲ့အပြုတ်မှုတွေဟာတိုင်းပြည်သိက္ခာထိလိုက်စေရဲ့လို့ယူဆကြောင်းပြောဆိုထားတာပါသမ္မတထွန့်ကတော့ထက်လွတ်တော်နိုင်ငံဆက်ဆံရေးကော်မတီဥက္ကဋ္ဌဘော့ကော့ကာအရေးချင်းမဖြစ်သူနောက်တစ်ချိန်ရွေးခံရင်လည်းနိုင်မှာမဟုတ်တဲ့သူတို့ဖြစ်မနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေထပ်မံဝေဖန်ထားပါတယ်
အိန္ဒိယနဲ့မဟာဗျူဟာမြောက်ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်သွားဖို့အမေရိကန်ပြည်ထောင်စုဘက်ကခိုင်မာကတိပြုလိုက်ပါတယ်။အိန္ဒိယနိုင်ငံမြို့တော်နယူးဒေးလီမှာဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်အိန္ဒိယခေါင်းဆောင်တွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်တို့တွေ့ဆုံဆွေးနွေးမှုမှာလည်းခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုအလေးထားပြီးပြောဆိုခဲ့ကြပါတယ်။အာဖဂန်နဲ့ပါကစ္စတန်နိုင်ငံခီးစဉ်တွေအပြီးအိန္ဒိယကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးမှုမှာတော့အကြမ်းဖက်ဝါဒတိုက်ဖျက်ရေးအာဖဂန်ဖွံ့ဖြိုးတိုးတက်ရေးကူညီမှုမှာအိန္ဒိယရဲ့အခမ်းကဏ္ဍတို့ကိုအလေးထားဆွေးနွေးခဲ့ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအိန္ဒိယနဲ့အတူတကွပူးပေါင်းဆောင်ရွက်မှာဖြစ်ပြီးအကြမ်းဖက်ဝါဒီတွေအတွက်ဘေးကင်းလုံခြုံရာနေရာမရှိစေရဘူးလို့လည်းဝန်ကြီးတီလာဆန်ကအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထပ်လောင်းအမှတ်ခံပြောဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကတောင်အာရှရေးရာမဟာဗျူဟာသစ်ကိုထုတ်ပြန်ပြီးနောက်နိုင်ငံခြားရေးဝန်ကြီးကဒေတာရင်းကိုခီးသွားတာဖြစ်ပါတယ်။အမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာသစ်မှာတော့အာဖဂန်စီးပွားရေးတည်ငြိမ်ဖို့မှာအိန္ဒိယကပိုပြီးနေရာယူပါဝင်ဖို့ပါကစ္စတန်ဘက်ကတော့နိုင်ငံတွင်းအခြေစိုက်တဲ့စစ်သွေးချအဖွဲ့တွေကိုပိုပြီးချေမှုန့်ဖို့တောင်းဆိုထားတာပါ။ပါကစ္စတန်ဘက်ကခွဲခြားခြင်းမရှိဘဲအချမ်းဖက်အဖွဲ့အလုံးကိုတိုက်ဖြတ်မှသာအမေရိကန်ရဲ့တောင်အာရှရေးရာဗျူဟာသစ်ကအောင်မြင်နိုင်မယ်လို့အိန္ဒိယနိုင်ငံအဲဒီဝင်ကြီးကလည်းပြောဆိုခဲ့ပါတယ်ရှင
်။ဒီခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားတဲ့မြန်မာစစ်တပ်ဘော်ပြစ်မှတ်ထားရေးယူတက္ကမှုတွေချမှတ်သွားဖို့ပြင်ဆင်နေဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကပြောဆိုလိုက်ပါတယ်။
We see that atrocities have been committed. Accountability is necessary to both end the violence, ensure that responsibility is taken.
ဒီချမ်းကျုပ်တဲ့လူရဲတွေကျူးလွန်တာတွေ့ခဲ့ရပြီးအကြမ်းဖက်မှုတွေရပ်တန့်မှုကျူးလွန်သူတွေကိုသူတို့လူရဲတွေအတွက်အရေးယူဖို့နဲ့ရှေ့နာကမှာပြစ်ခတ်တွေမပေါ်ပေါက်အောင်ဟန်တားနိုင်မှုတာဝန်ခံမှုရှိရမှာဖြစ်တဲ့အကြောင်းအမေရိကန်ဒုလထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကဝါရှင်တန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲအတွင်းမနေ့ကသတင်းနောက်တွေကိုပြောဆိုသွားတာပါအမေရိကန်ပြည်ထောင်စုကအရေးယူထန်ခတ်မဲ့အစီအစဉ်တွေထဲမှာတော့မြန်မာစစ်ကောင်ဆောင်တွေပေါ်ပြည်ဝင်ငွေဗီဇာကန့်သတ်တာလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်သူလူပုဂ္ဂိုလ်တွေကိုပြစ်မှတ်ထားရေးယူလာတယ်ပါဝင်မှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါမြန်မာနိုင်ငံအောင်မြင်တိုးတက်မှုတွေဟာမြန်မာပြည်သူတွေအတွက်သာမကဒေသရင်းနဲ့အမေရိကန်ပြည်ထောင်စုရဲ့အကျိုးဆုံးစီးပွားဖြစ်တယ်လို့ခံယူထားတာကြောင့်ဒီမိုကရေစီနည်းကျတင်မြှောက်ထားတဲ့အရသာအစုအဝေးနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်ဒီကံပြင်းတွေကချင်းနေတွေကြောင့်အမေရိကန်ပါဝင်နိုင်ငံတကာကအထူးသဖြင့်ဖိအားပေးခံရတဲ့မြန်မာစစ်တပ်ကတော့လူ junit တွေဆောင်ရွက်မှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးတင်ကျော်အစိုးရတို့နဲ့တိုင်ပင်ညီနဲ့ဆောင်ရွက်နေတာဖြစ်တဲ့အကြောင်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ခဲ့တာပါမနေ့တုန်းကပဲအမေရိကန်ထက်လွှတ်တော်မှာကျင်းပခဲ့တဲ့မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့မူဝါဒတွေကိုဆက်စစ်တဲ့ကြမ်းတာပွဲအတွင်းမှာလည်းဥပဒေပြုအမှတ်တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ပြည်နှိမ်မှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့ထိရောက်တဲ့အရေးယူမှုတွေနဲ့တုံ့ပြန်မှုတိုက်တွန်းခဲ့ကြပါတယ်
အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေပြန်လည်ဝင်ရောက်ခွင့်ပြုတဲ့အမိန့်ညွှန်ကြားချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါပေမဲ့အမျိုးသားလုံခြုံရေးအတွက်အန္တရာယ်ကြီးတယ်လို့သတ်မှတ်ထားတဲ့နိုင်ငံ17နိုင်ငံကလူတွေကိုတော့တင်းတင်းကြပ်ကြပ်စီစစ်ဖို့ပြဋ္ဌာန်းထားတာပါ။ဒုက္ခသည်ဝင်ရောက်ခွင့်ကိုရပ်ပေါင်း120တားမြစ်တဲ့ကနဦးညွှန်ကြားချက်သက်တမ်းကုံသွားပြီးတဲ့နောက်မနေ့အင်္ဂါနေ့မှညွှန်ကြားချက်၁ကိုထုတ်ပြန်တာဖြစ်ပါတယ်။ညွှန်ကြားချက်တဲ့အရာအမေရိကန်ကိုဝင်ရောက်မဲ့ဒုက္ခသည်တွေအနေနဲ့အရင်ကထက်ပိုပြီးကိုယ်ရေးအချက်အလက်တွေပေးရမယ့်ကိစ္စလိုမျိုးတိုးမြင့်စီစစ်ခံရမယ့်အရေးနဲ့ရင်ဆိုင်ကြရမှာပါ။အန်ဒီယကြီးတယ်လို့သတ်မှတ်ထားတဲ့နိုင်ငံ17နိုင်ငံကလူတွေရဲ့ရှောက်ထားမှုကိုတော့ရပ်ပေါင်း90ပိုပြီးတော့စီစစ်သုံးသပ်မဲ့အပြင်သူတို့ကိုဝင်ရောက်ခွင့်ပြုရင်အမေရိကန်အထွတ်အကျိုးရှိမလား။နောက်အမေရိကန်ပေါ်ချင်းချောက်မှုမဖြစ်စေဖို့စတာတွေကိုကိစ္စရတစ်ခုချင်းစီသုံးသပ်ပြီးမှဝင်ခွင့်ပြုမှာဖြစ်ပါတယ်။ဒီနိုင်ငံ17နိုင်ငံရဲ့အမည်ကိုတော့တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုဖို့ညှင်းပါတယ် Reuters နဲ့ AFP သတင်းအေဂျင်စီတွေကတော့ဒီနိုင်ငံ17နိုင်ငံက Egypt, Iran, Iraq, Libya, Mali, မြောက်ကိုရီးယား, Somalia, တောင်ဆူဒန်, Sudan, Syria နဲ့ရှီမင်နိုင်ငံတို့ဖြစ်ပြီးဒီနိုင်ငံသားတွေဟာအရင်ကတည်းကလုံခြုံရေးအရာပို့ပြီးတော့စစ်ဆေးခံနေရတာဖြစ်တယ်လို့ဖော်ပြနေကြပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်နဲ့မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်သမ္မတရှီချင်းဖင်ကိုကွန်မြူနတီပါတီရဲ့ခေါင်းဆောင်ဖြစ်နောက်ထပ်တက်တန်း၅နှစ်ဆက်လက်တာဝန်ယူဖို့ဒီကနေ့ပဲတရားဝင်ရွေးချယ်လိုက်ပါတယ်။ကွန်မြူနတီပါတီဘိုးကော်မတီကရွေးချယ်ခဲ့ပြီးတဲ့နောက်ဘိုးနိုင်ငံရေးဦးဆောင်ဖွဲ့ပေါ်လစ်ဘျူကော်မတီဝင်တင်9ဦးနဲ့အတူအသက်64နှစ်အရွယ်သမ္မတရှီချင်းဖင်ကိုပြည်မျိုးတော်ကပြည်သူ့ခမ်းမမှာအတူရှင်တွေ့တွေ့ခဲ့ကြရတာပါ။ပေါ်လစ်ဘျူပါတီဝင်အသစ်9ဦးထဲမှာတော့အားရလိုက်စားမှုတက်ဖြည့်ရေးသမ္မတရဲ့ကျောင်းပါမှုတွေမှာဦးဆောင်ခဲ့သူတို့ဖြစ်တဲ့ဝမ်ချီရှန်တန်ကနေပါတီစီရင်ထင်းသိမ်းရေးကော်မရှင်တာဝန်တွေကိုလွှဲပြောင်းယူခဲ့တဲ့ကြောက်လက်ချီလည်းပါဝင်ပါတယ်။ပေါ်လစ်ဘျူကော်မတီဝင်တွေထဲမှာတော့လူအောင်ဆိုလို့သမ္မတရှီချင်းဖင်ဖြင့်အသက်60နှစ်အရွယ်ဝန်ကြီးချုပ်လီကချင်းတူပဲပြန်ပါလာပါတယ်။ကျန်ကော်မတီဝင်တွေကလည်းအသက်60နှစ်အထက်အရွယ်တွေဖြစ်ကြတဲ့အတွက်သမ္မတရှီချင်းဖင်ရဲ့ရာထူးတက်တန်ကုံဆုံးချိန်2022ခုနှစ်မှာပါတီထိပ်သီးခေါင်းဆောင်တာဝန်တွေကိုလွှဲပြောင်းယူမယ်အခြေအနေမရှိတော့တာကြောင့်သမ္မတနဲ့အနေနဲ့ရာဟုတက်တန်ကုံဆုံးပြီးနောက်ပိုင်းထိဆက်လက်အာဏာရှိနေနိုင်တယ်လို့လည်းအကြေခတ်တွေခံမှန်းနေကြတာပါ။ငါးနှစ်တချင်ကျင်းပတဲ့ညီလာခံအတွင်းမနေ့ကကွန်မြူနတီပါတီအခြေခံဥပဒေမှာသမ္မတရဲ့အမည်ကိုထပ်သွင်းခဲ့ပြီးနောက်ပါတီခေါင်းဆောင်ဖြစ်တရားဝင်ဆက်လက်တောင်းပေးမယ်လို့လည်းကြိုတင်ခံမှန်းထားကြတာပါ။ကွန်မြူနတီရုံးနိုင်ငံကိုထူထောင်မှုမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးပြည်ရင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့တင့်ရှောင်ဖိန်တို့နောက်ပိုင်းသမ္မတရှီချင်းပင်ဟာကွန်မြူနတီပါတီရဲ့အခြေခံဥပဒေမှာအမည်ဖော်ပြခံရတဲ့တတိယမြောက်ခေါင်းဆောင်တူလည်းဖြစ်ပါတယ်။
ကမ္ဘောဒီးယားအစိုးရမီဒီယာတွေမှာပြပဆန့်ကျင်ရေးတွန်းပြန်အရေးဆိုင်ဖော်ပြနေချိန်မှာပဲအနာရှင်စနစ်ကိုဥတည်နေတဲ့အခြေအနေတွေကိုဟန်တားဖို့ကြိုးပမ်းနေတဲ့အနောက်အုပ်စုအင်အားကြီးနိုင်ငံတွေနဲ့အဖွဲ့အစည်းတွေကနောက်ဆုံးနှီးလန်းတွေကိုအသုံးချဖို့ပြင်ဆင်နေကြပါတယ်။ဖမ်းဆီးကံကမ္ဘောဒီးယားအတိုက်ခံကောင်းဆောင်ကင်ဆိုခါကိုချက်ချင်းပြန်လွှတ်မပေးရင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းအမေရိကန်ထက်လွတ်တော်မှတက်ခရုစ်ကလည်းမနေ့ကပဲသတိပေးခဲ့တာပါ။မဲဆန္ဒရှင်တွေနောက်ဆုံးစီးရင်ပေးရမယ်။နိုဝင်ဘာ9ရက်နေ့မတိုင်ခင်ပြန်လွှတ်မပေးရင်ကွန်ဂရက်စ်လွှတ်တော်ကလုပ်ဖော်ကင်ဘက်တွေသမ္မတဒေါ်နယ်ထရန့်အစိုးရတာဝန်ရှိသူတွေနဲ့လက်တွဲပြီးကမ္ဘောဒီးယားအစိုးရတာဝန်ရှိသူတွေအမေရိကန်ကိုလာရောက်ခွင့်မပြုဖို့တားမြစ်နိုင်အောင်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။ကမ္ဘောဒီးယားအစိုးရကတော့ရွေးကောက်ပွဲမတိုင်မီမှာပဲအဓိကအတိုက်ခံဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကိုဖျက်သိမ်းမှုပြင်းစင်နေတာပါ။အမေရိကန်ပြည်ထောင်စုကတော့စက်တင်ဘာလမှကတည်းကကမ္ဘောဒီးယားနိုင်ငံချိုင်းဝန်ကြီးဌာနတာဝန်ရှိသူအတော်များများနဲ့မိသားစုဝင်တွေကိုပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။ကမ္ဘောဒီးယားအစိုးရအဖွဲ့ပြောခွင့်ရသူ Faye Sifan ကတော့သမ္မတထရန့်အနေနဲ့အမေရိကန်ရဲ့ပြည်တွင်းရေးကိုသာဦးစားပေပေမဲ့နိုင်ငံသားကြီးရာသဘောထားကြောင့်အထက်လွှတ်တော်မှတက်ခရုစ်ရဲ့ကြီးညာချက်ကစိုးရင်စရာမရှိကြောင်းတုံ့ပြန်ထားပါတယ်ရှင်
။ရှစ်တော်ရှစ်နိုင်ငံများတင်အာဆီယံကာဝေးဝန်ကြီးရဲ့အစည်းအဝေးကျင်းပရာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေတဲ့အမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်စာအရှေ့ဖိလစ်ပိုင်နိုင်ငံရဲ့လူ့ခွင့်ရေးဆောင်ရွက်ချက်တွေပေါ်ချီချူးပြောဆိုသွားပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရိုယီမြို့မှာစစ်သွေးကြွတွေကိုချောင်းဝင်းချင်းချင်းမုံရံမှာလူ့ခွင့်ရေးကိုထင်းထင်းထင်းဆောင်းနိုင်တဲ့ပေါ်ဝန်ကြီးမက်တစ်စာချီချူးစကားပြောသွားတာပါ။ကျင်းနမှာပဲဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံကာဝေးဝန်ကြီးတွေရဲ့အစည်းအဝေးတွင်အိန္ဒိယမလေးရှားကာဝေးဝန်ကြီးတွေနဲ့တွေ့ဆုံခဲ့ပြီးတော့ဒေတာရင်းလုံခြုံရေးကိစ္စတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့တာပါ။အိန္ဒိယကာဝေးဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ပါတယ်
။ဘန်ကောက်မြို့တော်ဒူးစင်နန်းတော်ရဲ့နန်းဆောင်ခန်းမမှာဖုန်းတော်ကြီးတွေကိုအလှူဒန်းပြူအခမ်းအနားနဲ့ကွယ်လွန်သူထိုင်းမြန်ဘူမိဖို့အဒူရာတက်ရှိ9ရက်ကြာဇာပနအခမ်းအနားကိုဒီကနေ့စတင်ပါတယ်။ဘင်းကြီးရဲ့ရိုးအလောင်းကိုမြည်တချုံမဲ့တီးထန့်ဆောက်လုပ်ထားတဲ့ရွှေရောင်အဆောက်အဦစီကိုမနေ့ပြန်ကြာသာပရင်းနေမနေ့မှရွှေပြောင်းဖို့ပြင်ဆင်တဲ့အခမ်းအနားလေးဖြစ်ပါတယ်ရှင
်ငရကတူအောင်လွင်ဦးနဲ့မတ်တင်ဒီတိုက်တို့ပြောပြခဲ့ကြတာပါ VO ကနေအခုထုတ်လွှင့်နေတဲ့ဒီစီဇန်ကို VO Internet ဆက်မြင်တာဖြစ်တဲ့ burmese.voanews.com မကရောကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုအရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတရက်ကိုအတည်ပြုချင်ပါတယ်ရခိုင်ပြည်နယ်မြေပုံမြို့ကမွတ်စလင်ဒုက္ခသည်စခန်းတစ်ခုကိုတွားတဲ့အကူအညီပေးရေးအဖွဲ့ကိုဒေသခံတွေကမတွားဖို့ဒီကနေ့မှဝိုင်းဝန်းဟန်တားခဲ့ကြပါတယ်အမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာအခြေစိုက်တဲ့ Relief International အကူအညီပေးရေးအဖွဲ့ကမြန်မာဝန်ထမ်း10ယောက်လောက်ကိုဒေသခံ80ကျော်ကစခန်းထဲမှာဝင်ဖို့ဟန်တားခဲ့ကြတာပါဒီအခြေအနေနဲ့ပတ်သက်လို့မြေပုံမြို့နယ်အုတ်ချုပ်ရည်မှုဦးတင်ရွှေကိုမခင်ဖြူတွေးကဆက်သွယ်မိမြန်းထားပါတယ
်ဖြစ်သွားတဲ့အခြေအနေလေးနည်းနည်းလောက်ပြောပြပေးပါလားရှင
်ကူရီပေးဖွဲ့တော်ဟိုပါပါခင် Rally International ဆိုတော့သူတို့ကဒီမှာရုံးဆိုင်တဲ့ဝန်ထမ်းတစ်ဖွဲ့ပါအဲသူကတော့ဒီကန့်မှာဆိုတော့ရေနဲ့တန်ရှင်းလို့အဲ့လိုမျိုးတွေအဓိကလုပ်တာပါနော်သူတို့ကဟိုပထမဟိုအခုလာပြပြနေအခုကန့်နေဝင်ဖို့ဆိုတာဒီဘက်ကဟိုဝင်ပြစ်တာပေါ့နော်အခုမှစဝင်တာပေါ့ဝင်တဲ့အချိန်မှာဒီမြို့ကသူတို့ NGO ဖွဲ့ဝင်တွေကယုံကြည်မှုအားနည်းနေပြီတဲ့အတွက်ကြောင့်ဒါလက်မခံတာပေါ့သူတို့ကတော့ဒီကန့်မတော်ဘူးပဲတားတာပါအကျံဖက်တာမရှိပါဘူးခဲ့
ကန့်ဆိုတာက
ဒီဇန်နဝါရီလုတ်ပြီမဲ့သူကဒီ NDP တခုရှိပါတယ
်ဟုတ်ကဲ့ဒီမြေပုံမြို့မှာရှိတဲ့ဒီဒုက္ခသည်တွေနေတဲ့ IDP camp ကိုဒီ Relief International အဖွဲ့ကဝင်ဖို့ကြိုးစားတဲ့အခါမှာအတားခံရတာပေါ့
ဟုတ်ကဲ့ပါအဓိကတော့သူတို့လုပ်မဲ့လုပ်တွေကိုသူကဘကလုပ်ပြီးပေါ့လောတော်သူတို့မဝင်သေးဘူးအဲ့လိုမျိုးလေးနေသူကတောင်းဆိုတာပေါ့
ဟိုဒီအဖွဲ့ကသူတို့ကအဲ့ဒီမှာအခြေစိုက်ပြီးတော့အရင်ကတော့အကူအညီတွေပေးနေတဲ့အဖွဲ့လားရှင
်အမှန်နဲ့ကအရင်ကတော့ဟုတ်ကဲ့သူရဲ့ကဏ္ဍလိုက်ပေါ့ရင်းနဲ့တန်ရှင်းအဓိကလုပ်တာပေါ့
ဟုတ်ကဲ့ဆိုတော့
အဲ့ကိစ္စတွေအဓိကအဲ့ဒါတွေတော့လုပ်ပေါ့အခုကကျမ်းမိုက်ကိစ္စဆိုတော့ကျွန်တော်ကျမ်းမိုက်လုပ်ပေါ့ပညာရေးကိစ္စပညာရေးလုပ်ပေါ့တချို့ကိစ္စလည်းဒီရုပ်ချုပ်ရေးပိုင်းကလုပ်ပြီးပေါ့လက်တော့သူတို့ယုံကြည်မှုရှိသေးတော့မဝင်သေးဘူးအဲ့အဲ့လိုတွေတော့မျိုးကတောင်းဆိုတဲ့အတွက်ကြောင့်သူတို့လောတဲ့မတော်ဘူးတားရတဲ့ဘောဖြစ်သွားတာပေါ့
ဆိုတော့သူတို့ကအရင်တော့အကူအညီတွေပေးလို့ရနေတယ်အခုဒီချိန်ကျတော့မှပေးလို့မရတာမျိုးဖြစ်သွားတာလားဒီချိန်မှာ
အဲလက်အကူအညီရပေးပါတယ်ခင်ဒီ WFP တို့ပေါ်လာတာလည်းကျွန်တော်မျိုးကလက်ခံပါတယ်ပို့ပေးပါတယ်ဒီဥစ္စာကတော့သူလက်တလောသူတို့မဝင်ဘူးလေးပဲသူကမျိုးကအဲသူဒေသခံတွေလက်မခံတော့ယုံကြည်မှုနည်းနေသေးတယ
်ဒါဆိုရင်ဆိုလိုတာကဒီ WFC တို့တခြားအဖွဲ့အစည်းတွေရပြီးတော့ဒီအဖွဲ့ဥမှာတီးတန့်တားမြင့်တာဒီအဖွဲ့နဲ့ပတ်သက်ပြီးတော
့အဖွဲ့ရကျွန်내အဖွဲ့ရလည်းပဲကျွန်တော်တို့ကလက်တလောတော့တောင်းခံပြီးတော့အုတ်ချွေပိုင်းကျွန်တော်ဖွဲ့အစိုးရဖွဲ့အတောင်ခံပြီးလုပ်ပေးနေရသေးတယ် တို့လောလက်တော်တော်ကိုဝင်ဖို့တော့ဒီသက်ခံနေရယုံကြည်မှုရှိပြီတော့နည်းငင်းဆန်နေတာပေါ့အဲ့တဘောပါပဲလုပ်ငန်းတွေကိုငင်းဆန်တာမဟုတ်တို့ရင်တော့ဒီ NGO တွေထွက်သွားဖို့ဆန္ဒပြရရှိရင်လေဒီသက်ခံအဲ့လိုမျိုးလေးပေါ့နော်အဲ့အဲ့အလေးလိုပဲဆက်ပြီးတော့ထားနေတဲ့သဘောလေးလိုပဲယူဆတာ
အဓိကတားတဲ့သူတွေကရောအဖွဲ့အစည်းတွေကတားမြင်တာပါလားအမျိုးသမီးအဖွဲ့တွေလို့လည်းတချို့ပြောနေကြတယ်ကြားတော့လေအဓိကတားတာကအဖွဲ့အစည်းနဲ့လားလူကရောဘယ်လောက်ရှိပါလဲရှင
်အဲ့အလေးတော့တနေ့လူတွေရှိမှာပါကျွန်တော်တို့ကဒီမဲ75ဦးခန့်ပါနော်ဒါတွေကတော့ဒါသူမျိုးသမီးကွန်ရက်တို့ဒါမျိုးမျိုးပါဖွဲ့နေတယ်ကျွန်တဲ့ကလေးဖွဲ့ဟိုဖွဲ့စုံတော့ဟိုရွှေရွယ်ရွယ်စုံတော့ပါတာပေါ့လက်တော်တော့သူတို့မဝင်ဘူးပြည်ပဲသူတို့ဥတည်တာပေါ့ဟိုမဝင်ဘူးပါပဲတနေ့ကိစ္စတွေသူကလည်းတာဝန်ယူဝိုင်းပြီးဖြေရှင်းဖို့ဆိုတော့သူလက်ခံတယ်ဆိုတဲ့သူနဲ့အဲ့လိုရက်သွားတာ
အဲ့တော့အဲ့လိုတားတဲ့အခြေအနေအပေါ်မှာမြို့နယ်ရဲ့ဒီတာဝန်ရှိသူတွေဘက်ကရောနောက်ဆုံးဘယ်လိုဖြေရှင်းပေးတာမျိုးရှိပါလဲ
လက်သူတို့ကတော့လက်တလို့တော့ကျွန်တော်တို့ကတော့ဟိုပြန်ညှိနှိုင်းအောင်ပေါ့နော်ညှိနှိုင်းပြီးတော့မှဟိုလုံးတင်လုံးထိုက်တာလည်းလုပ်ပြရမှာပေါ့အဲ့လက်တလို့တော့ဟိုပြဿနာမဖြစ်ပေါ်အောင်ပဲကျွန်တော်တို့ကထိမ့်ပြီးတဲ့သဘော
အဲ့ဒီ ITB စကမ်းမှာရောဒုက္ခတွေကဘယ်လောက်လောက်ရှိလဲရှင
်2016ဦးပေါ့နော်ဒါကတော့ဒီကျွန်တော်တို့လက်ရှိကပဲပေးနေတယ်ဟိုရေးတာတွေပေးနေတာလည်းရှိပါတယ်
အဲ့ဒီမှာရှိနေတဲ့ ITB တွေကမွတ်စလင်တွေအများစုလားဒါမှမဟုတ်လို့ရှိရင်အခိန်လူပဲဖြစ်ဖြစ်ပေါ့အဲ့လိုတွေရောရှိလား
မဟုတ်ပါဘူးကျန်သူတို့ကတော့ဒီမှာတော့ကျွန်တော်တို့ကဒီမှာတော့ပင်ဂလီသဘောမျိုးပေါ့နော်အဲ့လိုပင်ဂလီပဲခေါ်တာပေါ့အဲ့အဲ့ဖွဲ့ပဲပါတယ
်မတ်ကင်ဖြူတွေဆက်သွယ်မေးမြန်းခဲ့တာပါ2012ခုနှစ်အောက်တိုဘာလကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘာသာရေးဆန်တဲ့လူမျိုးရေးပဋိပက္ခအတွင်းမြေပုံမြို့နယ်နဲ့အနီးတစ်ဝိုက်တွေမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီအချိန်ကစတင်ပြီးတော့ဒီဒေသခံမွတ်စလင်တွေကိုအခုဒုက္ခသည်စခန်းထဲမှာတီးကြားခွဲထုတ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာတစ်ဆက်တည်းမှာပဲအမေရိကန်ပြည်ထောင်စုကဒီရိုဟင်ဂျာအရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုလည်းနှာစင်ရပါမယ်ရိုဟင်ဂျာလူမျိုးတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကနေကာကွယ်ပေးဖို့ကဘာကြီးမှာတာဝန်ရှိတယ်လို့နယူးယောက်မှာကျင်းပတဲ့ရိုဟင်ဂျာရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတကာတန်တမန်တွေကပြောကြားလိုက်ပါတယ်မြန်မာဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာရိုဟင်ဂျာတွေရဲ့အယိုးပုံပေါ်မှာတိဆောက်လို့မရဘူးဆိုပြီးတော့လည်းပြောကြပါတယ်ဒါအပြင်ရိုဟင်ဂျာတွေနေရက်ကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးမြန်မာအစိုးရအနေနဲ့အမြန်ဆုံးလှုပ်ဆောင်မှုတောင်းဆိုလိုက်ကြပါတယ်အဲ့ဒီဆွေးနွေးပွဲအကြောင်းကိုတော့ကိုအောင်အောင်ကပြောပြမှာဖြစ်ပါတယ်
နိုင်ငံတကာသတင်းမီဒီယာတွေမှာတစတစမှိန်မိန်လာနေပြီဖြစ်တဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးပြန်အာရုံစိုက်မိစေဖို့ဒီဆွေးနွေးပွဲကိုကျင်းပတာဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရိုဟင်ဂျာဒုက္ခသည်တွေရေးကင်တွေဖို့နှစ်ဖက်နားလည်မှုရနေပြီဆိုပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း40အတွင်းကအတွေ့အကြုံတွေအရမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့သာမဟုတ်ပဲနိုင်ငံတကာအနေနဲ့လည်းမျက်ခြေမပြတ်ပါဝင်ဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဟောင်းလက်ရှိမှာနိုင်ငံခြားရေးဝန်ကြီးဌာနရဲ့လွှတ်တော်ဆိုင်ရာကော်မတီဥက္ကဋ္ဌဒေါက်တာဒီပူမိုနီကဆွေးနွေးပွဲအတွင်တိုက်တွန်းသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ကြုံတွေ့နေရတဲ့အခြေအနေကိုဒေါက်တာမိုနီကအခုလိုရှင်းလင်းပါတယ
် Bangladesh will probably have to deal with more than 1 million Rohingya already in our territory
ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရိုဟင်ဂျာဒုက္ခသည်တန်းလောက်ကိုအခုချိန်မှာလက်ခံထားနေရပြီးတော့အခုလိုမိုးရသည်ရာသီဥတုဆိုးဝါးချိန်မှာအများပြားရောက်ရှိလာတဲ့ဒုက္ခသည်တွေကိုနိုင်ငံကအကူအညီမပါဘဲတတ်နိုင်သလောက်အကူအညီပေးနေပါတယ်ဒုတိယအချက်အနေနဲ့ကတော့ရာထောင်ရှိတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဖက်ချန်ကိုနေစဉ်ထွက်ပြေးလာနေကြပြီးတော့သူတို့တွေဟာဘေးအန္တရာယ်ကိုကြောက်ရွံ့လို့ဒါမှမဟုတ်အစားအစာဆေးဝါးလုံလုံလောက်လောက်မရှိလို့ထွက်ပြေးလာနေကြတော့မှ
ရဟန်းပြည်နယ်မြောက်ပိုင်းမှာဆွေရဘက်ကအကူအညီတွေပေးနေရဆိုပေမဲ့ဒါဟာလုံလောက်မှုမရှိတာကြောင့်ကုလသမဂ္ဂအနေနဲ့ဒီမြမဆွေရကိုအကူအညီတွေလုံလုံလောက်လောက်ပေးရေးတိုက်တွန်းဖို့နောက်ဒီနိုင်ငံတကာဖွဲ့စည်းရေးအနေနဲ့အဲ့ဒီဒေသမှာလွတ်လွတ်လပ်လပ်ဝင်ရောက်အကူအညီပေးခွင့်ကိုလည်းခွင့်ပြုဖို့တောင်းဆိုတဲ့ကြောင်းဒေါက်တာမိုနီကပြောပါတယ်
The international community has rallied behind the Kofi Annan advisory committee.
နိုင်ငံကအနေနဲ့ Kofi Annan အကြံပေးကော်မတီရဲ့အကြံပြုချက်တွေကိုလက်ခံပြီးဒီအကြံပြုချက်တွေအတိုင်းမြန်မာဘက်ကအကောင့်ထည့်ဖော်ရမှာထောက်ခံပေးထားပါတယ်။ဒါပေမဲ့လည်းဒီလိုအကောင့်ထည့်ဖော်ရမှာအကြံပြုချက်တစုံလုံးကိုအကောင့်ထည့်ဖော်ဖို့မျှော်လင့်ပါတယ်။ဒါပြင်အခုလိုပြည်ပခါတွေဖြစ်ပွားလာစေတဲ့အဓိကအကြောင်းရင်းဖြစ်တဲ့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေအပါအဝင်လှုပ်ဆောင်ရမှာတွေကိုအကြံပြုထားပါတယ်။ဒီလိုလှုပ်ဆောင်ရမှာကုလသမဂ္ဂအဖွဲ့ဝင်တွေအနေနဲ့လိုအပ်တာတွေအတွက်အကူအညီပေးဖို့စောင့်ကြည့်ဖို့လိုပါတယ်
။အော်တိုဘာ24ရက်နေ့ကကျင်းပတဲ့ဆွေးနွေးပွဲအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်6သိန်းနီးပါးကိုလူ့အခွင့်အရေးစံနှုန်းအနေနဲ့အညီအကောက်အွယ်ပေးဖို့အဓိကထားဆွေးနွေးကြပါတယ်။ဒီဒုက္ခသည်တွေကိုကူညီဖို့ဒေါ်လာတန်400ကျော်လိုအပ်တယ်လို့ကုလသမဂ္ဂကပြောထားပေမဲ့လူတိုင်းငွေဟာအခုချိန်မှာဒေါ်လာတန်300ကျော်သာရရှိသေးတာပါ။ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးကြတဲ့ဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးတော်ဝင်ရှိသူတွေပေါ်ဖြစ်တင်ဝေဖန်တာအပြင်လက်တွေ့ကြကြပူးပေါင်းဆောင်ရွက်ကြဖို့ရည်ရွယ်ပြီးတော့လေဒီအစည်းအဝေးကိုကျင်းပတာပါအစည်းအဝေးတက်ရောက်လာတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသမ္မတကြီးမစ်ရှယ်စီဇန်ကအမေရိကန်နေနဲ့တွင်ထက်ရည်ယူမှုတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းရှင်းပြပါရစေ
We welcome the statements of the government of Burma in recent weeks, and we sincerely hope those words will transform into real
action. နိုင်ငံတွင်းကပြည်ပခါတွေကိုရက်စက်ပြဖို့အချိန်တန်ပြီးဖြစ်ပြီးတော့ဥရေစုံမွေလှုပ်ဆောင်ရပါမယ်။ဒါအပြင်လူမျိုးနွယ်စုတွေဘာသာမတူကွဲပြားသူတွေကြားမှာညီညွတ်ကြဖို့ကိုလည်းတိုက်တွန်းတင်ပါတယ်။ပြည်ပခါတွေဖြစ်ပွားရမှာပါဝင်သူတွေအားလုံးကိုပြစ်တင်ရှုံချပါတယ်။ဒါမှလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဥရေစုံမွေဆောင်ရွက်တဲ့နေရာမှာခွဲခြားဆက်ဆံမှုကင်းရမှာဖြစ်ပေမဲ့လည်းသူတို့တာဝန်မကျေပြွန်ခဲ့ပါဘူး။ဒါကြောင့်မလို့ဥရေချိုးဖောက်ပြီးတော့ကင်တွယ်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ကျူးလွန်တဲ့သူတွေရောကျူးလွန်ဖို့အမိန့်ပေးစေခိုင်းသူတွေရောကအဲ့လိုရဲ့အတွက်တာဝန်ယူရပါမယ်
။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်အဖွဲ့ကဒီဆွေးနွေးပွဲကိုကမကထပြုလုပ်ကျင်းပတာဖြစ်ပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအရက်ဖက်လူမှုအဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေလည်းတက်ရောက်ပြီးတော့ဆွေးနွေးခဲ့ကြပါရခင်ဗျာ
။ကုအောင်ပြောပြခဲ့တာပါခင်ဗျာ။အခုလိုရခိုင်ဒေသအရေးနိုင်ငံတကာကဝေဖန်ပြစ်တင်နေခြင်းမှာပဲအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်စီးပွားရေးလုပ်ငန်းရှင်တွေစုပေါင်းပြီးလုပ်ငန်းအဖွဲ့၉ဖွဲ့ဖွဲ့စည်းလိုက်ပါတယ်။ဖွဲ့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဆောက်လုပ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေစတင်လှုပ်ဆောင်မှုပြင်ဆင်နေပါတယ်။လုံခြုံရေးအာမခံချက်ရရင်တော့လုပ်ငန်းတွေကိုစတင်တော့မယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မေခါကပေးပို့ထားပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးတင်းလဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်စီးပွားရေးလုပ်ငန်းရှင်တွေဘက်ကပါပါဝင်ပေးဖို့နိုင်ငံတော်တိုင်ပင်ခံကတောင်းဆိုထားတာမှာစီးပွားရေးလုပ်ငန်းရှင်တွေဘက်ကအခုလိုပါဝင်နိုင်ဖို့အတွက်လှုံ့ဆော်လာခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးတင်းလဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်ထောက်ကူဖြစ်ဖို့ရည်ရွယ်ပြီးစီးပွားရေးလုပ်ငန်းရှင်တွေစုပေါင်းကသက်ဆိုင်ရာကျွမ်းကျင်မှုအခန်းကဏ္ဍအလိုက်လုပ်ငန်းအဖွဲ့၉ဘွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံကုန်သည်ဆက်မှုအသင်းချုပ်ရဲ့အတွင်းရေးမှူးဦးအောင်ကြည်စိုးကပြောပါတယ
်။ UEHRD အနေနဲ့ကတော့သူတို့ကလက်ရှိခုဟိုဘက်ကလာတဲ့ပြန်လာတဲ့ဟို reception ပေါ့သူတို့လည်းပန်းလို့ပေါ့ပြီးရ resettlement လုပ်ဖို့ပေါ့เนาะဆိုတော့ဒီအဲ့ဒီ area ကိုပဲကျွန်တော်တို့တော့ဒီမှာ focus လုပ်ထားတယ်လို့သိရပါတယ်ခင်ဗျအဲအခုတရားတော့ညီနိုင်မှုချုပ်ကဥဆောင်ပြီးတော့ဟို private sector ရဲ့ဟိုပေါ့เนาะပါဝင်မှုနဲ့အဲ့လိုမျိုးတောင်းနေတဲ့သဘောပါပဲသူတို့ government မပါတာတော့မဟုတ်ပါဘူး
ဖွဲ့စည်းလိုက်တဲ့အဖွဲ့တွေကအခြေခံအဆောက်အုံတည်ဆောက်ရေးဖွဲ့စိုက်ပျိုးမွေးမြူရေးအဖွဲ့စီးပွားရေးစုံဖွံ့ဖြိုးတိုးတက်ရေးအဖွဲ့တန်ကြားရေးအဖွဲ့အလုတ်ကင်ဖန်တီးရေးအဖွဲ့ကျန်းမာရေးစောင့်ရှောက်မှုအဖွဲ့အသေးစားငွေကြေးထောက်ပံ့ရေးအဖွဲ့ဗန်နာငွေစုဆောင်ရေးအဖွဲ့နဲ့ခီးတွားလုပ်ငန်းအဖွဲ့စတာတွေဖြစ်ပါတယ်ဒီလိုဖွဲ့စည်းလိုက်တဲ့အဖွဲ့တွေဟာလာမယ့်အောက်တိုဘာလကုန်မှာအတီးတီရခိုင်ပြည်နယ်ဘက်ကိုသွားကစစ်တမ်းတွေကောက်ယူသွားဖို့ရှိတယ်လို့လည်းဦးအောင်ကြည်စိုးကပြောပါတယ်
ကျွန်တော်တို့လက်ရှိပေါ်လေးလမ်းပေါက်မယ်အဆောက်အဦဆောက်တာရှိမယ်အဲဒီကိစ္စမှာလည်းကျွန်တော်တို့အဲ့လိုပဲစိုက်ကြီးနဲ့မြို့ကြီးရတော့အဲတက်ကြရကျွန်တော်ဟိုဒေတာကိုတွားပြီးတော့ဟိုစိုက်ကြီးတက်ကြမြို့ကြီးဒေတာကိုကျွန်တော်တို့ဒီအဲဒီတက်ဖို့တွေတွားကြပါမယ်တက်တွားပြီးတော့ကျွန်တော်တို့အဲ့ပေါ်မှာတော့ဘယ်လိုဆက်လုပ်ပြီးစီစဉ်နေဆွဲပေါက်မယ်လို့ပြရပါတယ်ခုလိုဟုတ်ကောပဲကျွန်တော်တို့မြန်မာ Rights Federation ကဥစီပြီးတော့ကျွန်တော်တို့ရေတင်းတာတွေလာဒီဝါရီလည်းလုပ်နေပါပြီဒါကတော့ရေကိန်းတဲ့ပိုင်းပေါ့နော်ပြီးတော့တမွေးကြီးပိုင်းကလည်းမွေးပြီးလို့ရနိုင်တဲ့ပိုင်းတွေကျွန်တော်တို့ဒါအတိအကျပဲကျွန်တော်တို့ပေါ့လေဆာဗစ်ဆင်းပြီးတော့ဆက်ဆောင်ရပါဖို့အဲ့လိုမျိုးလို့ကျွန်တော်သိရပါတယ်ခင်ဗျာ
ဒါပေမဲ့လည်းလက်ရှိမှာဖွံ့ဖြိုးရေးပိုင်းလှုပ်ဆောင်မဲ့နေအမြေတွေကနေအမြေလုံခြုံရေးပိုင်းအားနည်းတာတွေရှိနေသေးပါဒီအချက်တွေကတော့ဖွံ့ဖြိုးရေးလှုပ်ဆောင်မဲ့လုပ်ငန်းရှင်တွေအတွက်မေးခွန်းထုတ်စရာတွေရှိနေပါတယ်ဒါနဲ့ပတ်သက်လို့ဦးအောင်ကြည်စိုးကတော့အစိုးရနဲ့ဆက်လက်ဆွေးနွေးသွားဖို့ရှိနေပြီးလုံခြုံရေးပိုင်းအာမခံချက်ရရင်လုပ်ငန်းတိုင်းကိုစတင်လို့ရနိုင်တယ်လို့သူကအခုလိုပြောပြပါတယ
်အင်းဒါကတော့ပေါ့လေအဲ့ဒီတော့မှဖြစ်ပေါ်နေတဲ့အခြေအနေတိုင်းဒါတွေကတော့ဟိုရှိနေမှာပဲပေါ့လေဒါကိုလည်းကျွန်တော်တို့ကလည်းပြောတဲ့ညီနိုင်မှုချုပ်ကပေါက်တဲ့ညီနိုင်ပြီးတော့ဆောင်ရွက်သွားမယ်လို့ဒီနေ့သိရပါတယ်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကအစမ်းဖတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြမအစိုးရကိုစုစုပေါင်းငွေကြေးသိန်းပေါင်း3,800,000ကျော်လှူဒန်းထားပါရှင
်ပြည်ဝင်တော်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြအပြီးအခုတခါတော့ NCA နဲ့ပတ်သက်လို့ပြောပြခြင်းပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCA အပြည့်အစားချုပ်ကိုအကောင့်ထည့်ဖို့မှုပြန်လည်သုံးသပ်တဲ့အစည်းအဝေးကိုရန်ကုန်မြို့မှာကျင်းပနေပါတယ်။ဒီလိုပြန်လည်သုံးသပ်ရတာကနိုင်ငံရေးအရတူညီတဲ့ညှိနှိုင်းမှုယာယီလက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုစနစ်တကျဖြေရှင်းနိုင်ရေးအတွက်ဖြစ်ကြောင်း ဒီ NC ကိုလက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းနောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားပြီးနှစ်နှစ်ကျော်ချိန်မှာသဘောတူညီမှုတွေအကောင့်ထဲပေါ်လာတဲ့ပတ်သက်လို့ပြန်လည်သုံးသတ်တဲ့အစည်းအဝေးပွဲကိုပထမဆုံးပြုလုပ်နေတာဖြစ်ပါတယ်တော့ရကြမဲ့ဒီစည်းဝေးကိုရန်ကုန်မြို့မြို့သားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာနမှာကျင်းပနေတာပါ NCA စာချုပ်အကောင့်ထဲပုံမှုကိုရည်ရွယ်ချက်၃ခုအရပြန်လည်သုံးသပ်ရတာဖြစ်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဘက်ကဆွေးနွေးတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဥက္ကဋ္ဌဦးတန်ခဲကနှုတ်ခွန်းဆက်အမှားစကားမှပြောဆိုသွားပါတယ်
ဒီကောင်တဲ့ပုံမှုကြီးချောမှုလို့ဆိုရဲအစိုးရရဲ့အစမတော်လို့ကျွန်တော်တိုင်းဒေသလက်နက်ကိုင်ဖွဲ့ရာကြီးကိုချားမှာနိုင်ငံကြီးတွေကသူ့ညီရဲ့နိုင်ငံကြီးရှိပုံပါအဲ့ဒီလိုချက်တွေပါဒုတိယတစ်ချက်ကတော့တနင်္ဂနွေလုံးပြစ်ခတ်တဲ့ကမ္ဘာ့ရဲ့စစ်ဘေးဘုံစာချုပ်အကောင့်ထဲပေါ်ဆောင်တဲ့နေရာမှာလက်ရှိကြုံနေရတဲ့အခက်အခဲတွေစနစ်တကျဖြစ်နေပါတယ်ကျွန်တော်ကအားလုံးချင်းချင်းဘူပေါင်းကိုတက်ပြီးတော့
ဒီရည်ရွယ်ချက်တွေဟာတိုင်းပြည်အနာဂတ်အတွက်အတူတကွလက်တွဲဆောင်ရွက်ဖို့နဲ့ငင်းချမ်းရေးကိုခိုင်မာစေဖို့ဖြစ်ကြောင်းလည်းပြောပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတက်ရောက်လာတဲ့ဒုတိယဗိုလ်ချုပ်ကြီးရာပြေကတော့လက်ရှိဆောင်ရွက်နေတဲ့စစ်ဆက်ညှိနှိုင်းတဲ့အလေးအထားကိုအရှိန်မြင့်လှုပ်ဆောင်ရေးအတွက်တိုက်တွန်းပါတယ
်။ဘက်လုံးနိုင်ငံ NCA ဆိုတဲ့ညှိနှိုင်းဆွေးနွေးတဲ့လုပ်ငန်းစဉ်ဖြစ်စဉ်ရှိနေပြီ။ဒါတို့ကျွန်တော်တို့အပြတ်အောင်ဒီစစ်ဆန်ညီနိုင်ဆွေးနွေးတဲ့ရင်းနှီးမှုတွေစစ်ဆန်ညီနိုင်ဆွေးနွေးတဲ့ဖြစ်စဉ်တွေဒီ process တွေအချိန်ကုန်တွင်းတင်းလို့ဒါနာနဲ့ကန်ဖွဲ့ရောလုံးဆိုးရတော့ညီနိုင်ပြန်မှာဒီအချိန်ကုန်တွင်းတင်းဆောင်ရွက်တော့ဘာလို့လဲ
NCA ရဲ့မူပေါင်းအရလည်းဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံတဲ့ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလတ်တွေနဲ့တိစောက်သွားဖို့အတွက်ဆိုတာရည်မှန်းချက်ပန်းတိုင်တစ်ခုဖြစ်ကြောင်းလည်းပြောပါတယ်ပြည်ထောင်စုရှင်းနေချုပ်ဦးထွန်းထွန်းဦးကတော့ NCA စာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်တာတွေကိုအသားပေးပြောသွားခဲ့ပါတယ်။အဲ့ဒီအထဲမှာ UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနဲ့ JMC ကပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီဖွဲ့စည်းတာနိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေရေးဆွဲတာအပြစ်ခတ်ရက်စဲရေးဆိုင်ရာစီမင်းစည်းကမ်းတွေတပ်ပိုင်းဆိုင်ရာကျင့်ဝတ် COC စောင့်ကြည့်ရေးလုပ်ငန်းလမ်းညွန် TOR ရေးဆွဲတာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာစတာတွေဆောင်ရွက်နိုင်ခဲ့ကြောင်းထည့်သွင်းပြောဆိုပါတယ်NCA အကောင့်ထဲပေါ်မှုမှာအားနည်းချက်တွေရှိရင်လဲတိုးချက်ဆောင်ရွက်နိုင်ဖို့ပြည်ထောင်စုရှင်းနေချုပ်ကအခုလိုထည့်သွင်းပြောကြားပါတယ
်။ NCA တကယ်တော့ဒီစိတ်ပိုင်းတွေတော့များများရန်လို့နေပြီးကတိုင်းသားတွေဘက်ကလည်းအဆူပြုပြီးတော့ဒီဆိုတွေပြုလာတဲ့အချက်တွေပေါ်မှာဒီရကဲသူ့အပ်ကြရလဲဒါညာလို့ဒါသူ့တွေဒီနိုင်ရပြီးတော့ဒါဘောတူနေစိတ်ရတဲ့ကြောင်ဆောင်ရွက်ကြတာဖြစ်ပါတယ်။တကယ်တော့ဆိုကြည့်တဲ့အင်းဒီဆိုင်သားတွေကဆိုကြည့်တဲ့အချက်ဒီပေါ်မှာပဲဟိုချိန်တော်တော်များများယူပြီးတော့ပြင်းပြတာတည်နိုင်ကြတယ်နောက်ဆုံးမှာပြီးခဲ့တဲ့သူကပဲချမ်းဟိုလိုက်တော့ဘောသူဒီမှုရအောင်ဆောင်ရွက်ပြေးခဲ့ကြတာဖြစ်ပါတယ်ဒါကြောင့်မို့ဒီ SEO ကိုခြေကထားပြီးတော့ဒီပေါ်မှာခုနဆက်ပြီးတော့ဒီအားရကြတဲ့ရှိတဲ့ဆိုရင် SOP ဟိုဒီလိုအားလုံးမှာဒီဆက်လက်ပြီးတော့တိုးချဲ့ပြီးတော့ဆောင်ရွက်နိုင်ဖို့ကျွန်တော်နေနေတော့ဟိုဒါလေးလည်းဟိုရှင်းနေလို့ပါတယ်
ဒီလ15ရက်နေ့ကကျင်းပတဲ့ NCA လက်မှတ်ရေးထိုးတဲ့နှစ်နှစ်ပြည့်အခမ်းအနားအပြီးမှာတိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံပြီးလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုပြန်လည်သုံးသပ်ဖို့ဆွေးနွေးခဲ့တဲ့နောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အကောင့်ထဲပေါ်မှုပြန်လည်သုံးသပ်တဲ့အစည်းအဝေးကိုကျင်းပခဲ့တာဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ရှိပါပြီ VOA ရဲ့ဗုဒ္ဓနေ့ညဘက်အစီအစဉ်လေးကိုည10:00အထိလိုင်းနူမီတာ25 kHz 11.965 လိုင်းနူမီတာ32 kHz 9323လိုင်းနူမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့လူဒုနဲ့ကျမ်းမာရေးအားကစားခန္ဓာနဲ့အတူဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်တင်ဆက်တဲ့အခါမှာတော့
သားရောင်ခွဲကြခြင်းဘာသာခွဲကြခြင်းဒီလိုခွဲကြခြင်းမရှိပါဘူးကြောသားရင်သားခွဲကြခြင်းလည်းမရှိပါဘူးဒီမှာတဲ့ assistance ပေးတဲ့အခါမှာတ
ည်ငြိမ်နောက်ပိုင်းမကြခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့လူလူနဲ့ကျန်းမာရေးအစီအစဉ်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့ယောဂဝေဒနာခံစားရလို့ခွဲစိတ်ကုသမှုခံယူရပြီးနောက်နာကျင်မှုဝေဒနာတက်သွားအောင်ဂရုစိုက်ကုသပေးနိုင်တာဟာကျန်းမာရေးစောင့်ရှောက်မှုအစဉ်အတန်းမြင်မာတာကိုဖော်ပြနေပါတယ်။ဒါကကျန်းမာရေးစောင့်ရှောက်မှုအစဉ်အတန်းကိုညှင့်တင်တဲ့နေရာမှာအရေးလက်ကြီးပါတယ်။လူလူနဲ့ကျန်းမာရေးကဏ္ဍမှာဒေါက်တာတန့်စော်ကတင်ပြထားပါတယ
်။ခွဲစိတ်ကုသရတော့မယ့်လူနာတွေဟာခွဲစိတ်ကုသမှုခံယူပြီးတဲ့အခါကြုံတွေ့ရမယ့်နာကျင်မှုဝေဒနာတွေအတွက်စိုးရိမ်ပူပန်လေးရှိကြပါတယ်တိုးတက်လာတဲ့ဆေးဝါးကုသမှုဒီပညာတွေကြောင့်ခွဲစိတ်ပြီးကြုံတွေ့ရတဲ့နာကျင်မှုဝေဒနာတွေဟာတဖြည်းဖြည်းလျော့နေလာလျက်ရှိတယ်လို့ခွဲစိတ်ထုကုဆရာဝန်ကြီးဖြစ်သူပါမောက္ခဒေါက်တာဦးသိန်းငင်းကပြောပါတယ
်ဟုတ်ကဲ့ဆရာတို့ဆရာလက်တွေ့ပါပဲဟိုလိုမှဆရာတို့စာရင်ဖြစ်ကစားခွဲတော့ဆိုလို့ဒါရခွဲပြီးလို့ရှိရင်ဒါကြတဲ့နောက်တစ်ခါခွဲရမှကြောက်တယ်ပေါ့နော်အခုဆိုရင်တို့ကဒီဟာပေါ့ကျင်းတတ်တယ်အရင်တက်ပါတယ်ဆိုတာဒါကလက်တွေ့ပါပဲနော်
ခွဲစိတ်ကုသမှုပြုလုပ်ပြီးတဲ့အခါမှာနာကျင်မှုဝေဒနာတွေကိုအနည်းငယ်များခံစားကြရမှာပါခံစားရတဲ့နာကျင်မှုဝေဒနာတွေကိုထိထိရောက်ရောက်ထိန်းချုပ်မှုမပြုလုပ်နိုင်ခဲ့ဘူးဆိုရင်လူနာရဲ့ကြောက်ရွံ့ဆွေးရင်မှုတွေနဲ့အတူလှုပ်ရှားတောက်လာမှုတွေရောနေသွားပြီးမလိုလားတဲ့နောက်ဆက်တွဲဆွေးကြုံတွေကြုံတွေ့ရနိုင်တယ်လို့အယူအကျစ်ပြန်လည်တန်ဆွမ်းရေးအထူးကုဆရာဝန်ကြီးဖြစ်သူပါမောက္ခဒေါက်တာဒေါခင်မျိုးလှကပြောပါတယ်
ခွဲစိတ်ကုသမှုဆိုတော့ကျမတို့ကကြိုတင်ပြီးတော့ပြင်ဆင်ရတာလေးရှိပါတယ်။မခွဲစိတ်ခင်နေရနေပြီးတော့အားလုံးက multi disciplinary team နဲ့နေပြီးတော့ဆက်စပ်ရပါတယ်။အဓိကကတော့ခွဲစိတ်တဲ့ဆိုလို့ရှိရင်တော့ခွဲစိတ်ဆရာဝန်ကြီးတွေအဓိကဖြစ်ပါတယ်။အဲ့ဒါအပြင်မေးစိတ်ဆရာဝန်ကြီးတွေရှိမယ်။ကျန်တဲ့ပညာရှင်တွေအားလုံးရှိပါတယ်။သူတို့ကနေပြီးတော့မှဒီလူနာတယောက်ကမခွဲစိတ်နေရတော့ဒီယောဂဝိညာဉ်ကြောင့်နာကျင်မှုဝိညာဉ်တွေရောပါသွားအောင်ပြီးတဲ့အခါခွဲစိတ်နေတဲ့အချိန်ကြီးမှာလေးကကြိုတင်ပြီးတော့ပြင်ဆင်လုပ်ဆောင်ရတာလေးရှိပါတယ်။အဲ့ဒီခါကျမှတာနဲ့ခွဲစိတ်ပြီးတဲ့အခါမှာလေးနာကျင်မှုဝိညာဉ်တွေရောပါသွားတာဖြစ်ပါတယ်။ဒီလိုအဲ့ဒီညမှာပိန်ကိုကျမတို့ကတိကျ control မလုပ်နိုင်ခဲ့ဘူးဆိုလို့ရှိရင်တော့လူနာကခွဲစိတ်ပြီးတဲ့အခါမှာသူ့အချိန်နဲ့ပြန်ပြီးတော့လှုပ်ရှားရတာပေါ့နော်ဒီ activity ကိုပုံမှန် activity တွေကိုပြန်ရအောင်လို့လေ့ကျင့်ပြရတဲ့ဟာတွေရှိပါတယ်။အဲ့ဒီခါကျတဲ့အခါမှာသူကကြောက်နေမယ်ခွဲထားတဲ့ခါကျတော့ဒဏ်ရာကြောင့်မလို့သူတိတ်ပြီးတော့မလှုပ်ရှားရဲ့ပိုင်းနေရှိနေမယ်။နောက်နားနေမယ်နားရတော့လည်းမလှုပ်ဘူးဆိုလို့ရှိရင်တော့သူ့ရဲ့ကြက်သားအားတွေကျော်လာရဲ့ပုံမှန်ပြန်ပြီးတော့လှုပ်ရှားသွားလာဖို့အတွက်ကိုနည်းနည်းလေးပို့ပြီးတော့အချိန်ယူရပါတယ်။ဒါကြောင့်အဲ့လိုမျိုးတွေမဖြစ်စေဖို့အတွက်ဒဏ်ရာတွေမှလည်းသူတို့ရဲ့ခွဲစိတ်ပြီးရဲ့ခွဲစိတ်နေကလေးကသူတို့ကဒီအကြောင်းတွေကိုချုပ်ပြီးတော့သိထားမယ်ဘယ်လိုလေ့ကျင့်ခန်းတွေလုပ်ရမလဲဆိုတာသိထားမယ်။ခွဲစိတ်နေတော့မှလည်းကျမတို့ဒီပညာရှင်တွေဖွဲ့ရနေပြီးတော့သက်ဆိုင်တဲ့ပညာရှင်တွေကနေပြီးတော့ခွဲစိတ်ဖို့နေစင်မှလည်းပဲဝေဒနာကိုမခံစားရဘူးနော်ပိန်ကိုမခံစားရဘူးခွဲစိတ်ပြီးနံထားတဲ့အချိန်ဒီမှာလည်းပိန်ကိုမခံစားရဘူးအတွက်ကိုဆိုပြီးတော့ဒါတွေကိုထိန်းချုပ်ပြီးတော့အခုတော့လောက်ခိုင်းနေတာဖြစ်ပါတယ
်ခွဲစိတ်ကုသမှုပြုလုပ်နေစဉ်နဲ့ခွဲစိတ်မှုပြုလုပ်ပြီးတဲ့အချိန်တွေမှာနာကျင်မှုဝေဒနာတွေကိုယုံနေတတ်တာအောင်ဆောင်ရွက်မှုတွေဟာအားနည်းနေပါသေးတယ်ယောဂတစ်ခုလေးကိုကုသတာမျိုးမဟုတ်ပဲလူနာရဲ့ဆိုးရိမ်ကြောက်ကြောက်မှုတွေယုံနေတတ်တာစေဖို့နဲ့စိတ်ချနှဲမှုရရှိစေဖို့ကိုလည်းထည့်သွင်းစဉ်းစားပေးဖို့လိုတယ်လို့အယူအထုကဆရာဝန်ကြီးဖြစ်သူပါမောက္ခဒေါက်တာဦးမြင့်တောင်းကပြောပါတယ်
အတူကဆရာဝန်ကြီးပန်းရပါဆရာဝန်ကြီးပန်းရခစိတ်ကုသတဲ့အခါမှာယောဂပျောက်ခြင်းတက်တာရေပုံတွေ့တယ်မကပဲနဲ့ကုသနေစဉ်ကာလအတွင်းနဲ့ကုသပြီးတဲ့အချိန်မှာနာကျင်မှုဝေဒနာမခံစားရအောင်ဒုနာပဲကရင်စိုးရင်ကြောက်ကြောက်မှုရှိရအောင်ဖွဲ့ပြီးလို့ရှိရင်နာကျင်မှုလင်းလင်းတက်တာမရအောင်လှုပ်တဲ့အခါမှာကိုယ်ခစိတ်မှုကုသမှုပြင်ရတဲ့အခုခဲတာမကပဲနဲ့ကိုယ်ခွဲစိတ်ရမှာပါဝင်တဲ့ဒီဖွဲ့ပေါ့နော်ဒီစီပိုင်ဆိုင်ရာဆရာဝန်ဖွဲ့ပြီးနော်နောက်ပြီးတော့ကျွမ်းကျင်တဲ့ဒုနာပြုတွေခွဲစိတ်ကံ6ခုပြီးတော့တခြား supportive facility တွေရာအစဒါတွေနဲ့စုပေါင်းလှုပ်ဆောင်မှရမယ်ဆိုတဲ့ concept ပေါ့ attitude မျိုးကခွဲစိတ်အောင်တဲ့ဘက်ကအခုချိန်ကြီးအားနည်းချက်ရှိသေးတယ် And then the medicine development me phet khin ka la dong wa ne khu ne so no awareness a tor tor le tet la do lo skill a le tor tor tet la ya le
na chin mu win na re ko ne nai de mya ne yaung key site chu su ku ta pe chin ha lu na re ye a ko yong ji mu ko po bi ya shi se de a che ta ku phet ba le naingan da ga sit mi yaung chu sa ni de pi twe se yong ni ni ne na chin mu ne de khwe sai ku ta mu le lou nai ne a chang ko pi tu re ti yaung che che pyet pyet a ti pe tin ne lo doctor u myin taung ga pyo ba le
ko so pain-free yago, you know, so go up your pain-free society, or pain-free hospitals, or so, through Nama, Yea Woman, Ama can be, they are in Kenya. Now be a special on sea of your lunary or pick or eh? So they need have, but I saw the need have it on my, the sunning animal, she can only hang animal, the government say, or the private say, or yeah, Tiro Ama can you be now, choose our jam and solution, we can have that young machine, you know, you survive.
တော်တာတန်းစောတင်ဆက်တဲ့လူလူနဲ့ဂျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ဦးကျော်စံသားရဲ့မြန်မာရေးမြန်မာရေးတုံးသက်ချက်ကိုနားဆင်ရမှာပါရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုထောက်ပံ့ရေးပြည်နယ်နေရာခြားသားရေးနဲ့ဖွံ့ဖြိုးရေးကော်မတီ
UEHRD ကော်မတီရဲ့ရည်ရွယ်ချက်တွေကိုလက်တွေ့အကောင့်ထဲပေါ်ဖို့ဖြစ်နိုင်ပါမလားဘယ်လိုစိန်ခေါ်မှုတွေရှိနိုင်ပါသလဲဆိုတာဒီ ဒါမဲ့ခုနိုင်ငံတကာကပြောနေဆိုနေလို့ရတဲ့ကိစ္စမှာတော့မြန်မာနိုင်ငံဟာဒီလုပ်ငန်းတွေအားလုံးနဲ့ဆန့်ကျင်ကြော်သူဝေဖန်နေရတွေ့ရပါတယ်စာနာမှုအထောက်အပံ့ပေးဖို့နိုင်ငံတကာကခွင့်တောင်းတာလည်းဝင်ငွေမပေးဘူးပြန်လည်နေရာချထားရေးအတွက်လည်းသူတို့စိတ်မပါဘူးလုပ်နေတယ်ဘာညာစသဖြင့်ပြောနေကြပါတယ်ဆိုတော့ဒီဖွဲ့ရင်ဆိုင်ရမယ့်စင်ခေါ်မှုတွေကတော်တော်များများလို့ထင်ပါတယ်ဆိုတော့စာနာမှု
哎，东古人嘛，怎么有种鲁大金山那么说呀？说呀，你呢？你单人嘛，单独比大一个嘛？你把路撇得多长？大洋快家金，八大快家金，旅游快家金，七八五，交大银大快家金，那么七八五。因为这 assistance 别来看嘛，不愿意抓，路也路啊的路，给我时间七八的，谁拿来七八的？那如果 resettlement 那个。这边那个嘛，要你的都卡得的，别拉不给啥的。你们那个那本来的是呢，那那个十三爷爷孙女他的媳妇呢，那个你们苏亚妮的嘞，来看没说的了，叫他的媳妇嘞，苏亚亲戚。他这个刚才跑我这个，苏亚漏你吧了。
苏亚。
我这前那个你要是尾巴掉了，说他说尾巴没完了，起码的。
ဒါမဲ့တကယ်လက်တွဲမှာတော့နိုင်ငံတကာအကူအညီပေးမယ်ဆိုရင်လည်းပဲမြန်မာအစိုးရကသဘောတူမယ်ခွင့်ပြုမယ်ဆိုတဲ့သဘောပေါ့ခင်ဗျာ
နိုင်ငံတကာဆိုတာဟိုကျယ်ပြန့်လွန်အကြီးပါလေကျွန်တော်ဒီဖွဲ့ဖွဲ့တော့ကတော့ကမ္ဘာကြီးမြန်မာနဲ့မှာလည်းပါပါတယ်နိုင်ငံတကာအဲမှာသူကဘာလို့ပြောထားလဲဆိုတော့ World Bank နဲ့ ADB ပြောထားတယ်နောက်ပြီးတော့ကျွန်တော်တို့အပေါ်မှာမေတ္တာစိတ်နဲ့ရှိတဲ့နိုင်ငံတွေပေါ့နော် Friendly countries တွေအကုန်လုံးပါပါတယ်ဒါလေးကမြန်မာနဲ့မှာလည်းပါပါတယ်ဒီဖွဲ့ကိုဖွဲ့တဲ့အချိန်မှလည်းပါပါတယ်။ကျညာချက်ထဲမှာလက်ခံမှုအစီအမင်းရှိတယ်ဆိုတာ
။ဟုတ်ကဲ့။
ဟိုလက်ခံတယ်ဆိုတာလည်းဟိုအနေချင်းညချင်းလုံးလို့မရပါဘူး။ဆွေးနွေးရမယ်ဟာ၊တန်မြင်ရမယ်ဟာ၊စီစဉ်ရမယ်ဟာတွေရှိပါတယ်
။နောက်တစ်ခုကအဲ့လုပ်ငန်းတာဝန်၄ခုဖော်ပြထားတာတွေ့ပါတယ်။အဲ့မှာအကူအညီတွေထိထိရောက်ရောက်ပေးဖို့ဆိုရကိစ္စပေါ့ခင်ဗျာ။စောစောကကျွန်တော်မေးပြီးပါပြီအဲ့ဒါကနားမ
ပြီး။ဟုတ်ကဲ့
။တချို့ကတော့သူတို့သွားခွင့်မရဘူး။ဘာညာဆွေးပြောနေရတယ်။မြန်မာအစိုးရဘက်ကတော့စေနာနဲ့လာတဲ့လူတွေဒါသဘောရမှန်ကန်တဲ့ဖွဲ့စည်းတွေကိုဒါပြင်မယ်ဆိုရဲသဘောပါခင်ဗျာ
။ဟိုဒီလိုရှိပါတယ်နိုင်ငံတော်အစိုးရဆိုတာဒါဘယ်အစိုးရမဆိုပါဗမာအစိုးရမှာမဟုတ်ပါဘူး။ဆ long long ye bona nanga nanga ye long long ye ho che tin sin sa ya de naw pi lo ne mi ma di ye kan pi ne ma le chi chin ne ya sin tin phit la ma phit la naw pi lo phwe si ya le te cha be phwe si le so da ho chi ya ba de she ya phaw pya de yue jet de ya de myo naw ga ma phaw pya de yue jet de ya ba le chi le so da le ma ti de twa chaung si yi sin sin ne long ma ga nanga de long long ye de ga chait cha ma phit ba de
okay တော်ကပြန်တဲ့နေရာချထားရေးပိုင်းမေးချင်ပါတယ်ပြန်တဲ့နေရာချထားရေးမှာတစ်ဖက်နိုင်ငံကိုရောက်နေတဲ့လူတွေကိုပြန်ခေါ်မဲ့ကိစ္စမှာပြည်တွင်းမှာဆိုရင်တချို့လည်းပဲရှိနေတယ်လို့ကြားပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဘယ်လိုအခက်အခဲတွေ့နိုင်မှာလဲခင်ဗျာလွယ်လင်းတူဖြစ်နိုင်မှာမလားပြန်ခေါ်တဲ့ကိစ္စအ
ဲ့ဒီပြန်ခေါ်တဲ့ကိစ္စကတော့ဟိုဟာဆိုင်ရာဝန်ကြီးဌာနပေါ့နော်ဆိုင်ရာဆိုတာဒီ social welfare ဒီတော့ဝန်ကြီးတော့တဲ့ဝန်ကြီးအရေးလောက်တဲ့social welfare နဲ့ဆိုင်တယ်ပြီးတစ်ခါကျတော့လဝကနဲ့ဆိုင်တယ်လဝကဆိုရင်သူဆိုင်ရာ ministry နဲ့ဆိုင်တယ်နောက်ပြီးနိုင်ငံရေးဝန်ကြီးဌာနနဲ့ဆိုင်တယ်အဲဒါကိုဒေချာစီမံကိန်းချပြီးတော့စနစ်ကျလုပ်ရမှာပါပြည်တွင်းမှာကတော့အစိုးရဘာပဲလုပ်လို့ဟိုကထောက်ခံတဲ့လူရှိရဲကန့်ကွက်တဲ့လူရှိရဲအဲဒါအစိုးရကတော့သူလုံတင်လုံထိုက်တဲ့အားကိုဒီအောင်ကြီးတစ်ခုလုံးရဲ့အကျိုးစီးပွားကိုကြည့်ပြီးတော့လုပ်ရမှာဖြစ်ပါတယ်ဟုတ်ကဲ့
အခုအဲ့ဒီစီစစ်ပြီးမှလက်ခံမယ်ဆိုတော့ဘာကိုစီစစ်မှလဲအခုပြောနေကြတာကသူကအိမ်တွေရဲ့မီးရှို့ခဲ့ပြီးဘာမှမပါဘူးဆိုတော့အဲ့ချာလည်းပဲတော်တော်အခက်အခဲရှိမယ်ထင်ပါတယ်အဲ့ဒါဘယ်လိုကျော်လွှမ်းနိုင်မယ်ထင်ပါလဲခင်ဗျာအဲ့ဒီခက်ခဲကို
ဟိုအဲ့ဒီဟာတော့ဟိုကျွန်တော်ပိုင်တဲ့ကဏ္ဍမဟုတ်လို့ကျွန်တော်ဘယ်လိုမှမပြောချင်ပါဘူးဒါနဲ့ဘယ်လိုပဲဖြစ်ပေါ့နော်အဲ့ဒီရခိုင်ကိစ္စကိုမေ့ထားပါလားပြီးတော့ဥပမာဆိုရတော့ဗမာတရားရွက်ွဲတစ်ခုမှနေထိုင်နေတဲ့လူတွေမီးလောင်သွားတဲ့ပတ်ပုံနေပါလေမရှိတော့ဘူးဆိုလို့ရှိရင်ဥပမာဆိုရတော့နော်အိမ်တော်ကြီးကမှတ်ဖို့နေမရှိတော့အကုန်လုံးမီးလောင်သွားတယ်ဆိုရင်သူပါလုံးမလားရက်ွက်မှာရှိရမြို့နယ်မှာသွားပြီးတော့သူပြောမယ်ဆိုရင်ကျွန်တော်နေမှာဘယ်လိုပါဆိုရင်ဟိုမှာအကုန်လုံးအိမ်တော်ကြီးစင်းနေရှိပြီးသားရှိပြီးသားဆိုလို့ရှိရင်သူပုံစံဖြည့်ပြီးရင်မှတ်ဖို့နေပြန်ထုတ်ပေးဦးမယ်ရှိအဲ့တော့ဒီကိစ္စမှာတော့အောက်ချင်မှာတော့အသေးစိတ်လည်းကျွန်တော်မသိပါဘူးကျွန်တော်လည်းအခုကွယ်နာဟိုဘာမှမကြားသေးဘူးကိုဒီဘွက်ဘွက်လာလည်းဘာမှမကြသေးဘူးပေါ့နော်ဒါနဲ့ကျွန်တော်လည်းအရင်ကနိုင်ငံသားဝန်ကြီးဌာနမှာကောင်ဆက်မှလုပ်ခဲ့တော့ဒီနိုင်ငံသားတွေနိုင်ငံသားကိစ္စတွေဘယ်လိုလုပ်ရလဲဘယ်လိုပစ္စည်းတွေရှိရဆိုတော့ကျွန်တော်သိပါမယ်ဒါနဲ့အခုဒီအင်တာဗျူးမှာတော့ကျွန်တော်မပြောချင်သေးပါဘူ
းနောက်တစ်ခါအဲ့ဒီနိုင်ငံတော်ရဲ့ပံ့ပိုးမှုအပြင်ပြည်တွင်းပြည်ပအစုအရှင်တွေရဲ့ကုလထောက်ပံ့မှု level မျှော်လင့်တယ်လို့ပါတွေ့ရပါတယ်ဆိုတော့ပြည်တွင်းကအစုအရှင်တွေကတော့အများကြီးလှူဒါန်းကြတာတွေ့ရပါတယ်စေတနာတရားတရားထက်ထက်တန်တန်နဲ့ပဲ
ဟုတ်ကဲ့
ပြည်ပကကံလမှုကဘယ်လိုရှိပါလဲခင်ဗျာပြန်ကောင်း
အောင်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒေါ်စောင်းကြီးဒီပြောတဲ့အတိုင်းပါပဲကျွန်တော်မြန်မာပြည်ကောင်းစုသားဒီရဲ့အင်အားကိုပို့ပြီးတော့သူကအားထားပါတယ်နိုင်ငံသားတွေသိတာမသိတာပြီးရင်လည်းကောင်းတယ်မသိရင်လည်းဟိုကမတက်နိုင်ပါဘူးပေါ့နော်အဲ့တော့ကိုယ်နိုင်ငံလူနိုင်ငံသားတွေကနိုင်ငံသားမှာရှိရအမေရိကဟိုဟာအော်စတြေးလျစသဖြင့်ပေါ့အဲ့လိုနိုင်ငံအသီးသီးမှာရှိရလူတွေကသက်ဆိုင်ရာတန်ယုံသက်ဆိုင်ရာဟိုဒီပလိုမတစ်မစ်ရှင်တွေမှာဆက်သွယ်ပြီးတော့သူတို့လူရနိုင်အောင်လို့ကျွန်တော်အစီအစဉ်တွေလုပ်ထားပါတယ် website လည်းလုပ်ထားတယ် Facebook လည်းလုပ်ထားတယ်အခုကမ္ဘောဇာတို့ပါ private bank တွေအနေနဲ့ပန်းစင်းရတယ်လူလို့ရအောင်လည်းလုပ်ထားပါတယ်အဲ့တော့နိုင်ငံသားလူတွေကတော့တန်ယုံတွေမှာသွားပြီးတော့လူရမယ်ပြည်တွင်းကလူတွေကတော့ဒီပန်းစင်းနဲ့ထက်လိုက်လို့ရှိရင်သူတို့ဖြတ်ပိုင်း channel ဖြတ်ပိုင်းတွေလည်းပေးမယ်နောက်ပြီး website မှာလည်းအလူရှင်စင်းတွေကိုကျွန်တော်တို့တင်ပြဖို့အစီအစဉ်ရှိပါတယ
်ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီး
တော့ transparent ဖြစ်အောင်ပေါ့နော
်ဟုတ်ကဲ့ပါတွေ့ပါတယ်အဲ့ဒါလည်းပဲနိုင်ငံတကာစီးရင်စစ် company တခုတော့မှနိုင်ငံပြီးတော့အစီအစဉ်ခံဖို့ဆိုတော့
ဟုတ်ကဲ့ကျွန်တော် international ဟို audit firm နဲ့လုပ်ဖို့ဒါကဟိုဆန်ဆန်းစီကြီးက transparency နဲ့ပတ်သက်လို့ဆိုသူအလုံးမဲ့အလေးထားပါလေဒါကြောင့်မလို့ဟို auditor general အပြင်နိုင်ငံသား audit firm နဲ့လုပ်ဖို့
ဆိုတော့နောက်တစ်ခုကအဲ့မှာအခုပြည်တွင်းပြည်ပဆိုတော့ဒီပြည်ပနိုင်ငံတွေကိုခွဲမယ်ဆိုရင်တချို့ကမြန်မာနိုင်ငံအပေါ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စာနာမှုပြသပြောဆိုတဲ့နိုင်ငံတွေတွေ့ရပါတယ်အဲ့ဒီနိုင်ငံတွေကရောဒီကိစ္စတွေမှာအကူအညီပေးဖို့အထောက်ပံ့ပေးဖို့ကိစ္စကမ်းလှမ်းနိုင်ရှိလာပါလားခင်ဗျာ
ကမ်းလှမ်းနိုင်တော့ဟိုကျွန်တော်အသေးစိတ်တော့မသိသေးပါဘူးဘာလို့ဆိုတော့အခုကဖြစ်စဉ်ကသိမြန်းနေရလေဥပမာဆိုတော့တောင်သံစုကြီးမင်းကွန်ပြောတယ်ပြောပြီးတဲ့အခါကျတော့15ရက်နေမှာ website လုပ်တယ်ပြီးတော့ဟိုကျွန်တော်လုံးဆရာရှိရတယ်စက်တိုက်လုပ်နေတဲ့အခါကျတော့သူကတော့ပြောထားပါတယ်အလုံးနဲ့ပဲပြမယ်သူများဘယ်လိုလဲဟိုဝေဖန်ဝေဖန်ဘယ်လိုလဲစော်ကားစော်ကားမြစ်တာထားပြီးတော့အလုံးနဲ့ပဲပြမယ်လို့ညွှန်ကြားချက်ပေးထားပါတယ
်ဟုတ်ကဲ့နောက် ကျွန်တော်ထင်တယ်အခက်အခဲဆုံးနဲ့ရေရှည်လုပ်ရမယ့်ကိစ္စတစ်ခုကတော့ဒေတာဖွံ့ဖြူးရင်းနဲ့ပဋိပက္ခကင်းဝေးရေးဖြစ်ပါတယ်အခုမှပဲဖြစ်စဉ်ကသိဉာဏ်နေတဲ့ဒီလိုဖြစ်စဉ်တွေဉာဏ်နေတဲ့အချိန်မှာဥကြောင်နိုင်လို့ရလုပ်ငန်းတွေစတင်ခွာလဲပဲတည်ငြိမ်မှုအေဂျင့်မှုနဲ့ပုံမှန်အခြေအနေပြန်လဲရောက်ဖို့ရတဲ့လိုအုပ်မဲ့ထင်ပါတယ်အဲ့ဒီကိစ္စကိုဘယ်လောက်ကြော
ပြောမယ်ဆိုရင်ဘိုးတော်ဘုရားလက်ထက်ကနေစပြောပါဘမသမိုင်းမှာရခိုင်ပြည်နယ်ဥသာသိမ့်တဲ့အချိန်ကနေစပြီးတော့ဖြစ်လာတဲ့ကိစ္စအဲ့တော့အခုရခိုင်လူမျိုးကလည်းကျွန်တော်ပြည်အောင်စုရဲမှာပါတဲ့လူမျိုးတစ်မျိုးဖြစ်တယ်ဒါနဲ့ဟိုရှေးတော့အာဃာတစိတ်တွေကြံသေးတာလည်းရှိရပါတော့နော်ဒါကတော့လူမျိုးချင်းချင်းဖြစ်တဲ့ကိစ္စဒါနဲ့ကျွန်တော်အမြင်ကတော့ဘယ်လိုပဲဖြစ်ဖြစ်ဒီရေရှည်မှာငင်းငန်းစွာနေမယ်ဆိုလို့ရှိရင်နိုင်ငံနေလဲတစ်ချိန်တော့ကျန်သူဖြစ်ပေမဲ့နောက်ကြတော့မိတ်ဆွေဖြစ်တယ်ဥပမာဂျပန်နဲ့အမေရိကန်ကိုကြည့်နော်ဥပမာဒီနှစ်ခုပဲကြည့်ပေါ့အဲ့တော့ပြီးတာတော့ပြီးတာပြန်ပြီးတော့ဘယ်လိုမှလုပ်လို့မရအောင်ရှေ့ကိုသွားတဲ့အခါမှာငင်းငင်းချမ်းချမ်းနဲ့တည်တည်ငြိမ်ငြိမ်နဲ့စိတ်ကောင်းစေတနာကောင်းနဲ့လုပ်မယ်ဆိုလို့ရှိရင်အဲ့ဒီစိတ်တွေများလာတယ်နဲ့အမြပို့ပြီးတော့ဖွံ့ဖြိုးရေးလုပ်ငန်းတွေအပို့ပြီးတော့မြန်ဆန်ပြီးတော့ပြီးသွားမှာနေနေတယ်ဆိုရင်တော့နေတာနဲ့များကြာမှာပဲအဲ့လိုရှိပါတ
ယ်။ဟုတ်ကဲ့ဒီကောင်းဆောင်မူပိုင်းကဒီလိုအမြင်ရှိတယ်မျောမှန်းတယ်ဒါပေမဲ့တကယ်အောက်ထည်လူတို့ကိုလက်ဝင်ယုံကြည်လာအောင်ပူပေါင်းဆောင်ရွက်လာပါဝင်လာနိုင်အောင်တော့ဘယ်လောက်ထိလွယ်လကူလုပ်နိုင်မယ်ထင်ပါသလဲခင်ဗျာတော်လေးခက်ခဲမဲ့ကိစ္စဖြစ်မနေပါလား။ဟ
ိုဟာဒီလိုပါကောင်းဆောင်ဆိုတာကတော့ကောင်းဆောင်လုပ်တဲ့အခက်အခဲကိုရင်ဆိုင်မှုသူကမကြောက်လို့ကောင်းဆောင်တက်လို့တောင်းအဲ့တော့ကျွန်တော်တို့လည်းအခုဒီရေးချဒီဖွဲ့ပြီးတဲ့နောက်ပိုင်းမှာရိုးရိုးလူတို့စီအောင်နဲ့ညီလူတို့ကို public relations လုပ်တဲ့ညီ communicate လုပ်တဲ့ညီဒီနည်းတွေအကုန်လုံးရှင်းပြနိုင်ရတယ်တုံးပြီးတော့ကျွန်တော်လုပ်မှာပါအဲ့တော့စိန်ခေါ်မှုကိုကြောက်နေတော့ခေါင်းဆောင်မလုပ်ဘဲနဲ့ထိုင်နေဖို့ပဲရှိတယ်အဲ့တော့ခေါင်းဆောင်လုပ်တဲ့သူကလည်းစိန်ခေါ်မှုကိုရင်းဆိုင်ရဲအတွက်ကြောင့်ခေါင်းဆောင်နေနေတဲ့သူကသူ့ဘာလို့ခိုင်းနေတာဖြစ်ပါတယ်ဥပမာဆိုရင်နိုင်ငံတကာအကုန်လုံးပြောကြတယ်တခါလေ religious persecution လုပ်တယ်ဘာညာလျှောက်ပြောနေတာဒါနဲ့ရန်ကုန်မြို့မှာလာကြည့်ပါရန်ကုန်မြို့ဗန်လင်းမြို့အကုန်လုံးဘာသာပေါင်းစုံမင်းချမ်းချမ်းပြောရှင်နေကြတာ
အဲ့ဒါရောဟုတ်ပါတယ်ဒါပေမဲ့ဒီဟာကိုပြင်းပြထန်ထန်ဆန့်ကျင်ဖို့ကြိုးစားနေတဲ့အစုလည်းရှိရလေ
ဟုတ်တယ်ဟုတ်တယ်ရှိပါတယ်ကျွန်တော်သိပါတယ်ဒီလိုဆန့်ကျင်နေတယ်ဆိုတာလည်းသိပါတယ်ဒါနဲ့ကျွန်တော်ဗုဒ္ဓဘာသာဆိုတော့ကျွန်တော်အမြင်ကတော့မဟုတ်မမှန်တဲ့စကားကိုသစ္စာနဲ့ပဲမှန်ကန်တဲ့စကားနဲ့ပဲတုံ့ပြန်လို့ရတယ်။အပြင်မှာတော့ဒါငိုတွေကမုန်းပြီးတဲ့စိတ်ရှိနေတဲ့ဒီစိတ်ကိုခံဖြစ်နေတဲ့ဟာတော့ဒီလိုပဲပြောကြမှာပဲဒါမထူးဆန်းမအောင
်ဥကျသန္တာရဲ့မျက်မှောက်ရေးရာသုံးသက်ချက်အစီအစဉ်မှာအပြောလွယ်အလုတ်ခက်မဲ့ရခိုင်ပြည်တနာဖြည့်ရှင်းရေးဆိုတာကိုနှားဆင်ခဲ့ရတာပါဒီအစီအစဉ်ကိုသူယုံကြည်ရာအပတ်စဉ်ကဏ္ဍနဲ့ဒူးဂျာသာပတိနေမနက်ခင်းမှာပြန်လည်နှားဆင်ရဖို့ရှိပါတယ်တခါဂျာသာပတိနေညာပိုင်းထုတ်လွှင့်မဲ့ VOA အစီအစဉ်မှာတော့ဦးဝင်းမင်းရဲ့တမ်းမာရေးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနှားဆင်ရမှာဖြစ်တယ်လို့တောက်ကြညမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆုံးနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးစနေနေ့ညထုတ်လွှင့်မဲ့ VOA တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကြည့်အောင်ပ
ါဆောရရှိမြခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအဲ့ဒီဂျေတာကမွတ်စလင်တွေတိုက်နဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုပ်ဆောင်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုပ်ဆောင်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တည့်ရက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်
VOA မြန်မာပိုင်းရဲ့ email လေးစာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3994ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာပါဝင်ဆွေးနွေးလူသူတွေအနေနဲ့ကျွန်တော်တို့ရဲ့ VOA ရုံးချုပ်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့နိုင်ပါတယ်အခုတော့တပတ်အတွင်းမှာရှိတဲ့ဒီအားကစားနဲ့ပတ်သက်တဲ့သတင်းတွေကိုစူးစီးထားပြီးကိုရန်နိုင်ကနေပြီးတော့အားကစားကဏ္ဍမှာတင်ပြထားပါတယ်
လာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကဥက္ကဋ္ဌဆက်ပလက်တန်နဲ့ UEFA ဥက္ကဋ္ဌပလတီနီတို့ကိုမိတ်ဆွေဟောင်းတွေအဖြစ်နဲ့2018ကမ္ဘာဖလားကိုတက်ရောက်ဖို့ကြိုးဆိုတယ်လို့ရုရှားနိုင်ငံကပြောလိုက်ပါတယ် Everton သင်းက Ronald Koeman ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာကျင်းပမဲ့တောင်းအောင်ဒီအိုလံပစ်ပြိုင်ပွဲဟာဘေးကင်းလုံခြုံမှုရှိမှာဖြစ်တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကပြောလိုက်ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာအရီလိုက်ဆောင်မှုအရှုပ်တော်ပုံတွေနဲ့ဘောလုံးလောကကနေတားမြစ်ခံထားတဲ့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဆက်ပလက်တန်နဲ့ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းမီရှယ်ပလက်တီနီတို့ကိုရုရှားသမ္မတပူတင်ရဲ့မိတ်ဆွေဟောင်းတွေဖြစ်တဲ့2018ကမ္ဘာဖလားကိုတက်ရောက်ဖို့ကြိုးဆိုတယ်ဆိုပြီးတော့ရုရှားဆိုရပြောခွင့်ရဒမစ်ထရီပက်စကော့ကတောက်ကြနေမှာပြောလိုက်ပါတယ်
ကျွန်တော်တို့ဒီအတိုင်းကမ္ဘာဖလားဘောလုံးပွဲဆိုတာတကယ်ပြိုင်ပွဲကြီးဖြစ်ပြီးတော့အဲ့ဒီအားလုံးကိုလည်းကြိုးဆိုသွားမှာပါဒီထဲမှာမိတ်ဆွေဟောင်းတွေလည်းပါပါတယ် FIFA ဥက္ကဋ္ဌဟောင်းဆက်ပလက်တာနဲ့သမ္မတပူတင်တို့ဟာအချိန်တော်ကြာကလေးကရင်းနှီးခဲ့ကြပြီးတော့သမ္မတပူတင်ရဲ့ဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းပလာတီနီတို့လည်းကောင်းကောင်းသိကြပါတယ်ဒါကြောင့်မလို့သူတို့ကိုမော်စကိုမြို့ကနေပြီးတော့ကြိုးဆိုပါတယ
်မစ္စတာပလက်တာကိုအခုလိုက်ဆောင်မှုအရှုပ်တော်ပုံရင်းနဲ့ပတ်သက်ပြီး FIFA ကျင်းဝတ်ဆိုင်ရာကော်မတီက2015မှာဒါရုကနေထုတ်ပယ်ခဲ့ပြီးတော့ပလာတီနီကတော့သူ့ကိုကျင်းဝတ်ချိုးဖောက်မှုတွေနဲ့ဆွဲဆိုခဲ့တဲ့အမှုယူကန်ရှုံးပြီးတဲ့နောက်2016ခုနှစ်မှာဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်ကနေနောက်ထွက်လိုက်တာဖြစ်ပါတယ်သူတို့နှစ်ဦးစလုံးကိုဘောလုံးလောကကနေတားမြစ်ထားတဲ့အတွက်2018ကမ္ဘာဖလားကိုရုရှားဆိုရဘက်ကပြောသလိုတက်ရောက်လို့ရမရဆိုတာကတော့စဉ်းစားစရာစိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာအဗရန်သင်းကတော့နီးပြရော်နယ်ကွန်မန်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တယ်လို့တနင်္လာနေ့မှာကြေညာလိုက်ပါတယ်အဗရန်သင်းဟာပြီးခဲ့တဲ့ပရီးမီယာလိဂ်ပွဲစဉ်မှာအာဆနယ်အသင်းကို5ဂိုးနဲ့2ဂိုးနဲ့ရှုံးနိုင်ခဲ့ပြီးအခုနဲ့ဘောလုံးရာသီ6ပွဲကစားပြီးချိန်မှာလည်း2ပွဲနိုင်2ပွဲစီ5ပွဲရှုံးနဲ့ချစ်မှတ်ပဲရသေးပြီးတော့အဆင့်18မှာရှိနေတာကြောင့်အဗရန်ကကွန်မန်ကိုထုတ်ပယ်လိုက်တာဖြစ်တယ်လို့ကြေညာခဲ့ပါတယ်ခင်ဗျာအစီမီလန်နောက်တန်းလူဟောင်းကာကာဂလာစီကတော့နိုင်ငံရေးနယ်ရဲကိုဝင်ဖို့လုပ်နေပါပြီ။ဂျော်ဂျီယာနိုင်ငံရဲ့မြို့တော်တီဗလီစီမြို့တော်ဝန်အဖြစ်နဲ့ဝင်အရွေးခံဖို့လုပ်နေတာပါ။ဂျော်ဂျီယာရဲ့အာဏာရပါတီဖြစ်တဲ့ Dream Party ကိုယ်စားလှယ်တော်အဖြစ်နဲ့ဝင်အရွေးခံမှာဖြစ်ပြီးတော့သူ့ကို Dream Party တည်ထောင်သူလည်းဖြစ်ဂျော်ဂျီယာရဲ့အချမ်းသာဆုံးပုဂ္ဂိုလ်ကကျော်တော်နောက်ခံပေးထားတာကြောင့်လူအတော်များများကလည်းသူနိုင်မဲဆိုပြီးတော့မျှော်လင့်နေကြပါတယ်။သူက2017မှာဘောလုံးကစားတာကနေအနားယူခြင်းကစပြီးတော့နိုင်ငံရေးဘက်ကိုဥလဲလာခဲ့တာပါ။အခုနောက်ပိုင်းမှာတချိန်ကနာမည်ကြီးကစားသမားတချို့လည်းနိုင်ငံရေးလောကထဲကိုဝင်လာနေပြီးတော့ AC Milan နဲ့ Liberia တိုက်စစ်မှုအောင်ဖြစ်တဲ့ George Weah ဆိုရင်လည်း Liberia သမ္မတရွေးကောက်ပွဲမှာဝင်အရွေးခံပြီးတော့ပထမအကြော့ကိုအနိုင်ရထားပါတယ်ခင်ဗျာတောင်ကိုရီးယားနိုင်ငံကတော့ရှင်းနေကြရင်ပြုံချမ်းမှာကျင်းပမဲ့2018ဆောင်းရာသီအိုလံပစ်ပွဲလုံခြုံရေးနဲ့ပတ်သက်ပြီးတော့ထပ်လောင်းအာမခံလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအန္တရာယ်တွေတိုးလာနေတာကြောင့်ပြိုင်ပွဲရဲ့လုံခြုံရေးအပေါ်မှာအားလုံးကလည်းစိုးရိမ်လာနေကြတာပါ။ဒါပေမဲ့တောင်ကိုရီးယားနိုင်ငံအနေနဲ့ပြုံချမ်းဆောင်းရာသီအိုလံပစ်ပြိုင်ပွဲဟာဘေးကင်းလုံခြုံမှုရှိမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရရအန်ဖတ်ကတန်မန်နေနဲ့နိုင်ငံသားကုမ္ပဏီတွေရဲ့အမှုဆောင်ရာရှိတွေကိုထောက်ကြားနေကပြောကြားလိုက်ပါတယ်။
We consider
ဆောင်းရာသီအိုလံပစ်ပြိုင်ပွဲအတွင်းမှာပြုံချမ်းကိုလာကြမဲ့နိုင်ငံတကာအားကစားအဖွဲ့တွေအိုလံပစ်မိသားစုဝင်တွေနဲ့ပြိုင်ပွဲကိုလာအားပေးကြမဲ့သူတွေအားလုံးဘေးကင်းလုံခြုံမှုရှိစေဖို့ကကျမတို့အားလုံးရဲ့ထိတ်ဆုံးဦးစားပေးကိစ္စဖြစ်ပါတယ်
2018ပြုံချမ်းဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုတော့လာမဲ့ဖေဖော်ဝါရီလ9ရက်နေ့ကနေ25ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံဘက်မှာတော့ဒီအမေရိကန်ဘောလုံးပွဲတွေအတွင်းနိုင်ငံတော်သချင်းတီးဆိုနေတဲ့အချိန်မှာတချို့ကစားသမားတွေမတ်တမရက်ပဲဒူးထောက်ကြတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်နဲ့ကစားသမားတွေကြားမှာအပြန်အလှန်ဝေဖန်ပြောဆိုမှုတွေဖြစ်နေပါတယ်သမ္မတထရမ့်ကတော့နိုင်ငံတော်သချင်းတီးဆိုချိန်မှာမတ်တမရက်ပဲနေတဲ့သူတွေကိုအသင်းပိုင်ရှင်တွေအနေနဲ့အသင်းကနေထုတ်ပယ်တင်တယ်လို့ပြောလိုက်ပြီးတဲ့နောက်မှာဒီကိစ္စကပိုပြီးတော့ကြေကြေလောင်လောင်ဖြစ်လာခဲ့တာပါအမေရိကန်အမျိုးသားဘောလုံးဖွဲ့ချုပ် NFL ရဲ့အကြီးအကဲ Roger Goodell ကတော့ကစားသမားတွေအနေနဲ့နိုင်ငံတော်သချင်းတီးဆိုချိန်မှာမတ်တပ်ရက်တင်တယ်လို့ပြောလိုက်ပါတယ
် We believe everyone
ကျွန်တော်တို့အနေနဲ့ကျွန်တော်တို့ရဲ့ကစားသမားတွေကိုမတ်တပ်ရက်ပေးစေချင်ပါတယ်မတ်တပ်ရက်ပေးဖို့အတွက်ကိုလည်းအားပေးသွားမှာဖြစ်တယ်လို့လူမှုအတိုင်းဝိုင်းအတွင်းမှာလည်းဒီကိစ္စကိုဆက်လုပ်ဖို့လှုံ့ဆော်သွားမှာပါ
အသင်းပိုင်ရှင်တွေကစားသမားတွေနဲ့ကစားသမားသမဂ္ဂတွေညီအောင်မျိုးမှာနှစ်ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်အခုလိုပြောခဲ့တာဖြစ်ပါတယ်တကယ်လို့ကစားသမားတွေအနေနဲ့ဆက်ပြီးတော့အထူးထောက်ဆန္ဒပြနိုင်မယ်ဆိုရင်ရည်ရွယ်ဖို့ရှိသလားဆိုတာကိုတော့အခုချိန်မှာမပြောနိုင်သေးဘူးလို့သူကပြောကြခဲ့ပါတယ်ခ
င်ဗျာ။ကိုရနိုင်စူးစီးတင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ခဲ့ရတာပါခင်ဗျာ။ဗီဒီယိုကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာမနေ့ဖြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6:00-9:00အထိလိုင်းလိုမီတာ32/40/48တို့မှာဖမ်းယူနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
မက္ကန်သမားဆောင်ရွက်ချက်တွေပေါ်အပြင်းထန်ဝေဖန်ခဲ့ကြတဲ့ Republican Party ထက်လက်တော်မှနှုတ်နောက်တစ်ချိန်ပြန်ရွေးမခံမှုဆုံးဖြတ်ခဲ့တာနိုင်မို့ခွင့်လည်းလုံးဝမရှိလို့သာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ Arizona ပြည်နယ်ထက်လက်တော်မှ Jeff Flake နဲ့ Tennessee ပြည်နယ်ထက်လက်တော်မှ Bob Corker နှုတ်စလုံးဟာနိုင်ငံရေးအရထိနာသူတွေဖြစ်တဲ့အကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်မှာသမ္မတကမှတ်ချက်ပြီးပြောဆိုလိုက်တာပါ။ထက်လက်တော်မှ Flake ကတော့2018နိုဝင်ဘာမှာကျင်းပမဲ့ရွေးကောက်ပွဲမှာပြန်ရွေးခံမှာမဟုတ်ကြောင်းလွတ်တော်မှာမနေ့ကပဲကြေညာခဲ့တယ်လို့သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေပေါ်မှာလည်းအပြင်းထန်ဝေဖန်ခဲ့တာပါ။ဒီသမားရှိချင်းပြင်ကိုကွန်မြူနတီပါတီရဲ့ခေါင်းဆောင်ဖြစ်နောက်ထပ်တတန်း၅နှစ်ဆက်လက်တာဝန်ယူဖို့ဒီနေ့ပဲတည်ဝင်ယူချက်လိုက်ပါတယ်ကွန်မြူနတီပါတီဘူကော်မတီကရွေးချယ်ခဲ့ပြီးနောက်ဘူနိုင်ငံဦးဆောင်ဖွဲ့ policy ကိုကော်မတီဝင်တဲ့ငါးဦးနဲ့အတူအသက်64နှစ်အရွယ်သမားရှိချင်းပြင်ကိုပြည်ချင်းမျိုးတော်ကပြည်သူ့ခမ်းမမှာအတူရှင်တွဲတွေ့ခဲ့ကြရတာပါ policy ကိုကော်မတီဝင်တွေထဲမှာလူပေါင်းစုလို့သမားရှိချင်းပြင်အပြင်အသက်64နှစ်အရွယ်ဝင်းကြီးချုပ်လေးခချင်းတူပဲပြန်လည်ရွေးချယ်ခံခဲ့ရပါတယ်ဒီခေတ်ပြည်နယ်မြောက်ပိုင်းကဘေးကတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေနေရရင်ပြန်နိုင်ရေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးနဲ့ဒီနေ့တွေ့ဆုံရမှာဆွေးနွေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်။တော်ဆက်စုကြီးကတော့ကုလသမဂ္ဂတွင်းမှုချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်ထက်ပေါ်ဖို့ကြိုးပမ်းနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့ပြည်ညက်ပြည်ရေးဝန်ကြီးအက်ဒရက်စ်မန်ကံကိုပြောဆိုခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေကဖော်ပြပါတယ်။မနေ့ကတော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရရှိသွားသူတွေကိုပြန်လည်စစ်ဆေးလက်ခံမှုအပအဝင်သဘောတူညီချက်အချက်ဆက်ချက်ကိုနှစ်နိုင်ငံတာဝန်ရှိသူတွေလက်မှတ်ရေးထိုးသဘောတူခဲ့ကြပါတယ်။ဟုတ်ကဲ့လား25ရက်နေ့ကနေရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA ဆွေးရောက်အုပ်စုရဲ့တက်ခိုက်မှုကိုတံပြန်ချင်မုန်းတဲ့စစ်ဆင်ရေးတွေနောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူဒုက္ခသည်ပေါင်း6သိန်းကျော်ထိရှိနေပြီလို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းကြေညာကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ပက်ထရစ်ဒေဝါဖြစ်ပါတယ် UAE အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းလူမီတာ24/25/32တို့ကနေထုတ်လွှင့်ခဲ့တာပါတို့ရရှိများအားလုံးဘေးဘီယာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ UAE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.